Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တော်ရှင်များရှင် VO American အတန်းရဲ့2022ခုနှစ်ဩဂုတ်လ25ရက်ကြာတာပြင်းနေ့မနက်ပိုင်း6နာရီနဲ့9နာရီအစီအစဉ်တွေကို Washington မြို့ရောကနေစတင်ထုတ်လွှင့်နေပါပြီ။ line meter 2450 50နဲ့ line လက်မီတာ190အပြင် VO ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနှောင်းလာပါဒီကနေ့အစီအစဉ်မှုအဖြစ်တဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ကြားရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ယူကရိန်းကိုအမေရိကန်ကစီးရဲအကူအညီသစ်ဒေါ်လာ3ဘီလီယံပေးအပ်လိုက်တာအိန္ဒိယမှာ HIP ပိုးထိန်စေ ART ပြက်လက်မှုလူနာရေးဆန္ဒပြတာနဲ့ရုရှားလောင်စာတွေမြန်မာစစ်ကောင်စီကဝယ်ယူမှာဆက်တဲ့သတင်းတွေကိုကြားမှာပါထပ်အပြင်စကိုင်းတိုင်းတိုက်ပွဲမှာအရတားတချို့လက်နက်ကြီးထိမှန်တေဆုံးရတဲ့သတင်းမှာကြားဖို့ရှိတာကတော
့မိသားစုအိန္ဒိယကိုကြားတာ3လောက်ဖြစ်ရတယ်ဆိုတော့ကလေးတူဩဝါတော့ကလေးတူရေယောက်ျားလေးတူမိန်းကလေးတူပေါ့နော်ကလေးငယ်က
မကြခင်မှာတော့အဖြစ်အဆုံကိုကြားဖို့ရှိပါတယ်ဒါအပြင်ရိုဟင်ဂျာတွေမြန်မာနိုင်ငံကထွက်ပြေးခဲ့ရတဲ့9နှစ်ပြည့်ချိန်မှာတာဝန်ခံမှုတာဝန်ယူမှုအကြောင်းကြွန့်ကျင်သူတို့ရဲ့အမြင်နဲ့ရုရှားတို့ဖန်ဆီထားတဲ့ယူကရိန်းစစ်တုံ့ပန်းတွေကိုခုံရုံးတင်မဲ့လို့အကြောင်းကိုလည်းတင်ဆက်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဂျမားရေးဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍကိုထုတ်လွှင့်သွားမှာပါအခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုကိုညာဝင်းအောင်နဲ့အတူကျွန်မနှောင်းလောက်တင်ပြပါမယ်ရှင်ရုရှားကျူးကျော်စစ်ကိုခုခံကာကွယ်တဲ့ယူကရိန်းပြည်သူပြည်သားတွေရဲ့သူမတူတဲ့ဆွဲဆွမ်းတက်တဲ့နဲ့လွတ်လပ်မှုအတွက်ဆွန့်လွတ်နှင်နာခံမှုတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗိုလ်ချုပ်နေမှာချီးကျူးပြောဆိုခဲ့ပါတယ်။ရုရှားရဲ့ကျူးကျော်ရန်စားမှု6လပြည့်တဲ့နေ့မှာပဲယူကရိန်းနိုင်ငံကိုအမေရိကန်ကဆက်ပြီးတော့ပံ့ပိုးကူညီတဲ့အနေနဲ့ဒေါ်လာ3ဘီလီယံနီးပါးစည်းရေးအကူအညီထပ်ပြီးတော့ပေးအပ်လိုက်တာပါ။လွတ်လပ်ရေးနေဆိုတာအတိတ်ကဖျက်ကိုဆင်နွှဲယုံနေမှာပဲယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့လွတ်လပ်တဲ့နိုင်ငံတကူအဖြစ်ဂုဏ်ယူဝင်ကြွားစွာဆက်လက်ရည်တည်ရမယ်ဆိုတာကတိတစ္ဆာပြုလိုက်တာဖြစ်တယ်လို့လဲသမ္မတဘိုင်ဒန်ကသူမင်ခုံမှာထည့်သွင်းပြောဆိုခဲ့တာပါဆိုဗီယက်အုပ်ချုပ်မှုအောက်ကယူကရိန်းလွတ်မြောက်ခဲ့တဲ့30နှစ်မြောက်လွတ်လပ်ရေးနယ်မင်ခုံမှာသမ္မတဘိုင်ဒန်ကအဲဒီလိုထည့်သွင်းပြောဆိုခဲ့တာပါအခုပေးအပ်မဲ့စီးရဲအကူအညီတွေဟာယူကရိန်းအနေနဲ့ကိုယ့်ကိုယ်ကိုရေရှည်ခုခံကာကွယ်နိုင်အောင်ရတာဖြစ်တယ်လို့လဲသမ္မတဘိုင်ဒန်ကပြောပါတယ်အမေရိကန်ကအခုနောက်ဆုံးပေးအပ်ထားတဲ့စစ်လက်နက်ကိရိယာတွေကိုလှမ်းမဲ့တနည်းနဲ့အတွင်းရှေ့တန်းစစ်မျက်နှာမှာတွေ့ရအောင်မှာမဟုတ်ဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ဒေါ်လာ3ဘီလီယံဖို့စီးရဲအကူအညီတွေထဲမှာလေကြောင်းရန်ကာကွယ်ရေးစနစ်တွေအမြောက်နဲ့ခဲယားမိကျောက်တွေအပြင်လူမဲ့လေကြောင်းရန်တံပြန်ကာကွယ်ရေးစနစ်နဲ့ radar စနစ်တွေလည်းပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ပြီးခဲ့တဲ့တနစ်ခွဲကာလအတွင်းယူကရိန်းအတွက်အမေရိကန်ကဒေါ်လာ 10.6 ဘီလီယံဖို့စစ်ဘက်ဆိုင်ရာအကူအညီတွေပေးအပ်ခဲ့ပါသေးတယ်
။ယူကရိန်းမှာ6လကျော်လာပြီဖြစ်တဲ့ရုရှားကျူးကျော်စစ်ဟာမိုင်မဲတဲ့လုပ်ရက်ဖြစ်တယ်လို့ယူကရိန်းသမ္မတဗိုလဒီမာဇယ်လင်စကီကဗုဒ္ဓနေ့မှာပြောဆိုလိုက်ပြီးယူကရိန်းရဲ့လုံခြုံရေးဟာကမ္ဘာအကျိုးစီးပွားနဲ့လည်းဆက်ဆက်နေပါတယ်လို့သူကပြောဆိုလိုက်ပါတယ်။ကျွန်တော်တို့နိုင်ငံမှာလွတ်လပ်ရေးနေ့ကိုဒီကနေ့ဆင်နွှဲနေကြပြီးယူကရိန်းလွတ်လပ်ရေးအပေါ်မှာဒီကနေ့ကမ္ဘာကအလေးထားနေရတယ်ဆိုတာလူတိုင်းမြင်တွေ့နေရပါတယ်လို့သမ္မတဇယ်လင်စကီက32နှစ်မြောက်ယူကရိန်းလွတ်လပ်ရေးနေ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကိုပေးပို့တဲ့ဗီဒီယိုမှာသတင်းစကားပြောဆိုသွားတာပါ။ကမ္ဘာကြီးရဲ့အနာဂတ်ဟာယူကရိန်းရဲ့နေမီပိုင်ဆိုင်မှုအပြောင်းလဲပေါ်မှာမူတည်နေတယ်လို့လဲသူကဆိုပါတယ်။ဇာပိုရီဇီးယားနျူကလ িয়ার ဆေးရုံနဲ့ဒွန်ဘက်စ်နဲ့ခရိုင်းမီးယားမှာရှိတဲ့စိတ်ကမ်းတွေအခြေအနေကတက်တည်ပြခဲ့ပါပြီလို့လဲထပ်လောင်းပြောဆိုပါတယ်။ဒါကြောင့်ကျွန်တော်တို့ယူကရိန်းရဲ့လွတ်လပ်ရေးဟာတင်းတို့အားလုံးရဲ့လုံခြုံရေးပဲဖြစ်ပါတယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။ယူကရိန်းစစ်ပွဲကြောင့်ပြည်သူ48တန်းကျော်ဟာအငတ်ဘေးကိုရင်ဆိုင်လာရတယ်လို့ကုလသမဂ္ဂ WFP အဖွဲ့ကပြောပါတယ်။ဒီစစ်ပွဲမဖြစ်ခင်တုန်းကဆိုရင်ယူကရိန်းရဲ့စိုက်ပျိုးရေးကဏ္ဍကထွက်ကုန်ဟာကမ္ဘာပြည်သူတန်း400လောက်ရဲ့စားနပ်ရိက္ခာအတွက်ဖူလုံစေတယ်လို့ဆိုပါတယ်စစ်ပွဲတွေစတင်ခဲ့တဲ့ဖေဖော်ဝါရီလကစပြီးရုရှားတပ်တွေရဲ့ပိတ်ဆို့မှုကြောင့်ယူကရိန်းအတွက်ကောက်ပဲသီးနှံမက်ထရစ်တန်တန်း20ဟာပင်လယ်နဲ့ထဲမှာပိတ်မိနေကြတာဖြစ်ပါတယ်ခင်ဗျာ
ရှာဒူကအနာယူရုံးမဲ့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကိုယူကရိန်းနိုင်ငံရဲ့အမြင့်ဆုံးလှုပ်လှိုက်ရေးဆုတစ်ခုဖြစ်တဲ့ Order of Liberty ကိုသမ္မတဗလာဒီမီယာဇယ်လန်စကီကပုတ်တဟူးနေ့မှာပေးအပ်ချီးမြှင့်လိုက်ပါတယ်။ယူကရိန်းကိုရောက်နေတဲ့ဝန်ကြီးချုပ်ဂျွန်ဆန်ကလည်းဒီဆုဟာဗြိတိန်နိုင်ငံရဲ့အားထုတ်မှုကိုအတိအမှတ်ပြုပေးအပ်တာဖြစ်တယ်လို့ပြောပါတယ်
။ I told you then that we were shoulder to shoulder with you.
ရုရှားတို့ကျူးကျော်တက်ခဲ့လာတဲ့ဖေဘရူလာမနက်ကသမ္မတဇယ်လန်စကီဖုန်းဆက်လာတဲ့အချိန်ကျွန်တော်ပြောခဲ့သလိုပဲပရတိန်နိုင်ငံဟာယူကရိန်းပြည်သူတွေနဲ့အခုချိန်ထိပခုံးချင်းရှင်ရပ်တည်နေပါတယ်လို့ပရတိန်ဝန်ကြီးချုပ်ဂျွန်ဆန်ကဆုလက်ခံရယူတဲ့အချိန်မှာပြောဆိုသွားတာပါ ရုရှားနိုင်ငံရဲ့ကျူးကျော်ရန်စားမှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံကိုထောက်ခံအားပေးတဲ့အတွက်ရောဥရောပတိုက်တစ်ခုလုံးအတွက်အားထုတ်ဆောင်ရွက်ခဲ့တဲ့လို့ရတွေ့ကြမှာဒီစုကိုပေးအားတာဖြစ်တယ်လို့သမ္မတဇယ်လန်စကီကပြောပါတယ်30တနင်္လာယူကရိန်းလွတ်လပ်ရေးနဲ့ကျင်းပနေချိန်ကြိုတင်ကြေညာခြင်းမရှိဘဲဝန်ကြီးချုပ်ဂျွန်ဆန်ရောက်ရှိလာချိန်မှာအခုလိုစုပေးအပ်ချင်းမြင်ခဲ့တာပါဒါဟာဝန်ကြီးချုပ်ဂျွန်ဆန်ရဲ့ဒုတိယမြောက်ခီးစဉ်ဖြစ်ပြီးပြီးခဲ့တဲ့ဧပြီလတုန်းကလည်းကြိုတင်ကြေညာခြင်းမရှိဘဲယူကရိန်းကိုလာရောက်ခဲ့ပါသေးတယ
်အီရန်ပေါ်ချမှတ်ထားတဲ့စီးပွားရေးတန်ခတ်မှုတွေကိုပြန်လည်ရုပ်သိမ်းပေးရေးအလဲအလှယ်တွေနဲ့အတူအရင်ရှိပြီးသားအီရန်နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးနိုင်ငံတကာသဘောတူစာချုပ်ကိုပြန်လည်အကောင့်ထည့်ဖော်နိုင်မဲ့ဥရောပသမဂ EU ရဲ့အဆိုပြုချက်တရအပေါ်စမ်းစစ်သုံးသပ်မှုတွေလုပ်ပြီးပြီလို့အမေရိကန်ပြည်ထောင်စုကဗုဒ္ဓဟူးနေ့မှာပြောပါတယ်။2015အီရန်နျူကလ িয়ার သဘောတူစာချုပ်ကိုပြန်လည်အသက်သွင်းနိုင်လောက်တဲ့တန်တမာရေးကြိုးပမ်းမှုအဖြစ် EU ရဲ့ကမ်းလှမ်းချက်အပေါ်အမေရိကန်ကသုံးသပ်ထားတာကိုပြန်အကြောင်းကြားလာပြီးဒါကိုအီရန်အစိုးရကဆက်လက်ပေးပို့ထားတာဖြစ်ပါတယ်။အမေရိကန်ရဲ့တုံ့ပြန်ချက်ကိုအီရန်အစိုးရကစတင်သုံးသပ်နေတယ်လို့အီရန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်နာဆာခနာနီကပြောပါတယ်။အီရန်ရဲ့သုံးသပ်ချက်တွေပြီးသွားရင်တော့နျူကလ িয়ার ဆွေးနွေးပွဲပြန်လည်ဖြစ်မြောက်ရေးညှိနှိုင်းဖို့ဖြစ်တဲ့ EU ထံပေးဖို့အတည်ပြုသွားမှာဖြစ်တယ်လို့သူကဆိုပါတယ်။ဒီညှိနှိုင်းမှုတွေမှာအမေရိကန်ကသွေဝဲသောနည်းအဖြစ်ပါဝင်နေတာပါ။အရင်နှစ်ပတ်တုန်းကနှစ်ဖက်ကြားကွာဟမှုတွေရှိပေမဲ့အခုတော့သဘောတူညီမှုရဖို့ပိုပြီးနှီးဆက်လာပြီလို့သမ္မတဘိုင်ဒန်အစိုးရအဖွဲ့ရဲ့ရရှိသူကပြောပါတယ်။2015နှစ်ခုနှစ်ကဒီအီရန်နျူကလ িয়ার သဘောတူစာချုပ်ကိုသမ္မတဟောင်းအိုဘားမားလက်ထက်မှာချုပ်ဆိုခဲ့ပြီးသမ္မတဟောင်းထရန့်လက်ထက်မှာနှုတ်ထွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗျူအီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.73ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ58 kHz 5809နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ရုရှားနိုင်ငံကလောင်စာဆီရီကိုမြန်မာနိုင်ငံကဝယ်ယူတော့မယ်လို့နိုင်ငံတကာအရေးလှေလာစောင့်ကြည့်နေတဲ့ပိုလန်အခြေစိုက် Warsaw Institute ကပြောပါတယ်မြန်မာစစ်ကောင်စီနဲ့ရုရှားအစိုးရကြားနှိကတဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေပြီးမြန်မာမှာလောင်စာဆီမလုံမလောက်ဖြစ်နေချင်းရုရှားကလည်းသူ့ရဲ့လောင်စာဆီတွေရောင်းချနိုင်ရေးကြိုးပမ်းနေတာပါယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်တဲ့လို့ရကြောင်းတန်ခတ်ပိတ်ဆို့ခံရတဲ့ရုရှားအနေနဲ့သူ့ရဲ့လောင်စာတွေအနောက်နိုင်ငံဆီတင်ပို့ရောင်းချခွင့်မရပါဘူးမြန်မာနိုင်ငံဟာရုရှားရဲ့လောင်စာဆီတွေဝယ်ယူနိုင်မဲ့အာရှတိုက်ထိုက်ကအရေးကြီးလာတဲ့ဈေးကွက်တစ်ခုဖြစ်တယ်လို့လည်း Warsaw Institute မူဝါဒလေ့လာရေးအဖွဲ့ကပြောပါတယ်မြန်မာနိုင်ငံမှာလောင်စာဆီပြက်လက်သွားမှာကိုဆိုရင်မျိုးတွေရှိနေပြီးကုန်စည်နှုန်းတွေပါတက်လာနေတဲ့အတွက်ဒီအခြေအနေတွေပြည်လဲသွားအောင်ရုရှားရဲ့လောင်စာဆီတွေဝယ်ယူတင်နှမှုစီစဉ်ထားကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုကိုးကားပြီးတော့ Warsaw Institute ကဖော်ပြထားတာပါပြည်ခဲ့တဲ့လကရုရှားနိုင်ငံကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တွားရောက်ခဲ့တဲ့အချိန်တုန်းကလည်းရှင်နန်တဲ့တဘာဝဓာတ်ငွေအရေးဆွေးနွေးခဲ့တယ်လို့ပြောပါတယ်သတင်းတွေမှာဖော်ပြထားချက်အရရုရှားလောင်စာဆီတွေစက်တင်ဘာလလောက်ကစပြီးတော့ရောက်ရှိလာမယ်လို့လည်းဖော်ပြထားပါတယ်ရုရှားလောင်စာဆီတွေရဲ့အရေးအသွေးကိုရောစီနှုံးကိုပါမြန်မာစစ်ကောင်စီကဂျင်းနဲ့သဘောကျကြောင်းလည်းပြောထားပါတယ်မြန်မာနိုင်ငံတည်းကိုရုရှားလောင်စာဆီတွေဘလို့တယ်ပို့မလဲဆိုတာကတော့အရှင်းရှင်းလင်းလင်းမရှိပါဘူးအရင်တုန်းကတော့အိန္ဒိယဒါမှမဟုတ်တရုတ်နိုင်ငံကတစင်လောင်စာဆီတွေကိုပိုက်လိုင်းတွေနဲ့တင်ပို့ဖို့မြန်မာနဲ့ရုရှားစဉ်းစားခဲ့ပူတယ်လို့လည်း warsawinstitute.org မှာဩဂုတ်လ24ရက်နေ့ကရေးသားဖော်ပြထားပါတယ်
ပြည်ခဲ့တဲ့နှစ်အာဏာသိမ်းချိန်ကစပြီးတာလီဘန်တွေဟာအာဖဂန်နိုင်ငံသား9သိန်းကျော်အတွက်နိုင်ငံကူးလက်မှတ်တွေထုတ်ပေးပြီးအခွန်ငွေဒေါ်လာတန်း50ခန့်ရရှိခဲ့တယ်လို့တာလီဘန်အရာရှိတွေကပြောပါတယ်။တာလီဘန်တွေအာဏာရလာချိန်ကစလို့ဖိနှိပ်ချုပ်ချယ်တဲ့အုပ်ချုပ်ရေး၊စားနပ်ရိက္ခာရှာပါမှုနဲ့စီးရဲနွမ်းပါမှုတွေအတွက်စိုးရိမ်တဲ့ဒီသိမ်းတန်းချီတဲ့အာဖဂန်ပြည်သူတွေဟာပြည်ခဲ့တဲ့နှစ်အတွင်းတိုင်းပြည်ကိုစွန့်ခွာသွားကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကအာဖဂန်ပြည်သူ 32,000 ကျော်ကိုကယ်တင်ခဲ့တဲ့အမေရိကန်အစိုးရကတော့နောက်ထပ်ထောင်နဲ့ချီတဲ့အာဖဂန်ပြည်သူတွေကိုလက်ခံနေရာချထားပေးရေးစီစဉ်နေပါတယ်။တာလီဘန်တွေအာဏာသိမ်းပြီးပြီးချင်းလအနေငယ်တွင်းမှာပဲအာဖဂန်ပြည်သူ 5,000 ခန့်ဟာတိုင်းပြည်ကိုစွန့်ခွာသွားကြတယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီကပြောပါတယ်။တာလီဘန်တွေဟာအာဖဂန်နစ္စတန်ကိုပြီးခဲ့တဲ့နှစ်အတွင်းလာရောက်လည်ပတ်ခဲ့ကြတဲ့ နိုင်ငံခြားသားတွေစီကလည်းပြည်ဝင်ဝင်ဗီဇာကြီးဒေါ်လာတသန်းကျော်ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံ New Delhi မြို့ကအမျိုးသား AIDS ထိန်းချုပ်ရဲ့အဖွဲ့နာကိုယုံရှိမှခုခံအားကျဆင်းမှု90ရောဂါ HIV ပိုးရှိသူလူအုပ်စုတခုဆန္ဒပြနေတာတလားကြော်ပါပြီ။ HIV ပိုးရှိသူတွေကြားပိုးထိန်ဆေးလို့သိကြပြီးတော့မရှိမဖြစ်နေစဉ်တောင်းနေရတဲ့ ART ဆေးတွေနိုင်ငံတော်ပုံမရအောင်ဆောင်ရွက်ပေးဖို့ Daily Network of Positive People DNP Plus အဖွဲ့ကအခုလိုတောင်းဆိုနေကြတာပါ။အိန္ဒိယနိုင်ငံတွင် HIV AIDS ရောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေကိုအစိုးရကိုစားနာကိုကတာဝန်ယူဆောင်ရွက်နေတာဖြစ်ပါတယ်။ ART ဆေးဟာလူခန္ဓာကိုယ်ထဲက HIV ပိုးတွေထပ်ပြီးတော့တိုးပွားမလာအောင်ထိန်းချုပ်ထားပေးတာဖြစ်တဲ့အတွက်ဆေးပုံမှာတောက်သူတွေကျန်းမာစွာနဲ့သက်သန်းစေနေနိုင်ကြသလိုအခြားသူတွေစီကိုလည်းရောဂါကူးစက်မှုလုံးဝနှိပါကျဆင်းသွားစေပါတယ်။နိုင်ငံတော် ART ဆေးပေးဌာနတွေမှာလည်းလှနဲ့ချီဆေးပြတ်နေတဲ့အတွက်ထောင်ပေါင်းများစွာသော HIV ပိုးရှိသူတို့ရဲ့အသက်ဘေးနဲ့လူမှုဘဝအတွက်အစိုးရစရာဖြစ်လာတယ်လို့ဇူလိုင်လ23ရက်နေ့ကတည်းကဆန္ဒပြနေကြတဲ့ DNP Plus အဖွဲ့ကောင်ဆောင်ဟာရီရှန်ကာကပြောပါတယ်နိုင်ငံဒေသဆောင်ကရာနဲ့ချီတဲ့ HIV ပိုးရှိသူတွေဆေးပုံမှန်မရတော့တဲ့အတွက်စိုးရင်တကြီးဖုံးဆက်လာတာနေစဉ်လို့ကြုံနေရတယ်လို့လည်းရှန်ကာက VOA ကိုပြောပါတယ်ဧပြီလကတည်းကဒီလိုအခြေအနေနဲ့ကြုံနေရတာဖြစ်ပြီး HIV ပိုးရှိသူအများစုကဆေးဆိုင်တွေမှာတိတ်တဆိတ်ဝဲဖို့တန်နိုင်ကြဘူးလို့လည်းပြောပါတယ်။နိုင်ငံတော် ART ဆေးတွေပုံမှန်ရတဲ့အချိန်ကျမှသာလင်ဆန္ဒပြတာရမယ်လို့လည်းရှန်ကာကပြောပါတယ်။အိန္ဒိယမှာ HIV ပိုးရှိသူ 2.3 သန်းဝန်းကျင်ရှိကြောင်းအစိုးရကခန့်မှန်းထားသလို 2004 ခုနှစ်မှာအစိုးရက ART ဆေးတွေစတင်ထောက်ပံ့ပေးခဲ့တာပါ။လက်ရှိမှာတော့အိန္ဒိယမှာအစိုးရကပေးတဲ့ ART ဆေးကိုမိခိုနေရသူတန်းခွဲရှိပါတယ
်။ပြီးခဲ့တဲ့သတင်းပတ်ကမှ COVID negative အဖြစ်ထွက်ထားတဲ့အမေရိကန်သမ္မတကရောဂျေဘိုင်ဒန်ကိုအခုတဖန်စစ်ဆေးကြရမှာတကြော့ပြန်ကိုဗစ်ကူးစက်မှု positive အဖြစ်ထွက်တာတွေ့ရပါတယ်။ဒလဝဲပြည်နယ်ရီဟူဘူအပန်းဖြေကမ်းခြေမှာဇနီးဖြစ်သူဂျေဘိုင်ဒန်နဲ့လာရောက်တွေ့ဆုံခဲ့တဲ့သမ္မတဂျိုးဘိုင်ဒန်ကိုထပ်မံစစ်ဆေးရမှာတော့ negative အဖြစ်ထွက်တယ်လို့အင်ဗျူတော်ကပြောပါတယ်။ဒီလအစောပိုင်းတုန်းကကိုဗစ်ကူးစက်ခဲ့တဲ့သမ္မတဘိုင်ဒန်ဟာပြန်လည်ကောင်းသွားလိုက်ပြန်ကူးလိုက်ဖြစ်ခဲ့တာပါ။သမ္မတကရောဂျေဘိုင်ဒန်စီမှာ positive အဖြစ်ထွက်ပေမဲ့ covid ဝေဒနာလက္ခဏာတွေမပြဘူးလို့သမ္မတဘိုင်ဒန်ရဲ့လက်ထောက်ပြန်ကြားရေးအရာရှိဒိုနိုဟုကပြောပါတယ်ဂျေဘိုင်ဒန်ဟာဒလဝဲမှာပဲ quarantine ဝင်နေရပါတယ်ပြီးခဲ့တဲ့ရက်ပိုင်းတည်းသမ္မတကရောနဲ့ထိတွေ့ဆက်ဆံခဲ့သူစီးရင်ကိုအင်ဗျူရောကျန်းမာရေးစောင့်ရှောက်မှုအဖွဲ့ကသတင်းထုတ်ပြန်ထားပြီးတတိပေးထားပါတယ်ခင်ဗျာ
စာရပရင်းနဲ့မနက်ဖက်ထိတ်တန့်ရောက်တဲ့တင်တွေကိုတော့ကိုညာဝင်းအောင်နဲ့အတူကြီးညာခဲ့တာပါလားရှင်အခုတော့ဆက်သွယ်မြင်မြန်ချက်နဲ့စူးစီးတင်ပြချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ထိုင်းနိုင်ငံဝန်ကြီးထိုင်းစကိုင်းနှင်းဒေတာကြီးကကနေမြို့နယ်ထဲကကျေးရွာတွေကိုစစ်ကောင်စီကစစ်ကြောင်းနှစ်ကြောင်းနဲ့နယ်မြေရှင်းလင်းတာလုပ်နေပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့နှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်နေပါတယ်ရှေးဦးမြို့နယ်မူသာကုန်းကျေးရွာကနေအိမ်ကိုလက်နက်ကြီးထိမှန်လို့အရသာ၃ဦးထိခိုက်ခဲ့ပါတယ်ရန်ကုန်ကပြေပို့လာတဲ့စကိုင်းတိုင်းတက်ကအခြေအနေတွေကိုတော့ကိုရဲမုံကတင်ပြထားပါတယ်ရှင်
။ဩဂုတ်လ24ရက်မနက်ပိုင်းမှာစကိုင်းတိုင်းဒေသကြီးကဏီမြို့နယ်မုံရွာရွာကြီးကလေးဝလမ်းပိုင်းမှာရင်းမပင်ဘက်ကထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်နေတာပါ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကဏီဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့က VOA ကိုအခုလိုပြောပါတယ်
။ဟောဒီနေ့လည်းတိုက်ပွဲပြင်းနေပြဟောမနက် 7 နာရီ9နာရီလောက်ကတကြိမ်မှာကျွန်တော်မောင်မယာကြီးကလေးဝလမ်းပေါ့မောင်မယာကြီးလမ်းမှာအဲ့မှာထိအရာကရင်းမပင်မှာကနေထိချောင်းထိုးလာတဲ့စစ်ကောင်စီနဲ့ကျွန်တော်တို့မဟာမိတ်ဖွဲ့နဲ့ထိတိုင်မှုဖြစ်တာပြဟုတ်ဒီရစစ်ကြောင်းလည်းကဏီယိုစုမယ်ပေါ့နော်ဟိုကင်းမှာလေနဲ့ချသွားတဲ့ကောင်တွေကလည်းကင်းကကဏီယိုစုမယ်ပေါ့ကဏီယိုစုရဲ့ရောက်ပြီဆိုတာနဲ့ကျွန်တော်တို့အထက်ကနေဆုံးလာတဲ့ဒီစစ်တင်းမော2စီးပါဝင်တပြင်းဖလက်တွေရောဆို10စီးလောက်ရှိရောစစ်တင်းမောပါဝင်12စီးလောက်ရှိရင်ပေါ့အဲ့ကောင်တွေပုံမြင်ပြန်လိုက်မလားမသိဘူးဗျဟုတ
်။ဩဂုတ်လ23ရက်နေ့ကလည်းကဏီမြို့နယ်နဲ့ရင်းမပင်မြို့နယ်တွေမှာနေမြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပါတယ်။တိုက်ပွဲဖြစ်နေတဲ့အတွက်ဒေသခံအများအပြားကနေရဲသွေးစွန့်ခွာပြီးဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ဒီတော့အတွင်းစကိုင်းတိုင်းရေဦးမြို့နယ်မူးမြစ်အနောက်ဘက်ကန်ကမူးတာကုန်းကျေးရွာကိုဩဂုတ်လ23ရက်ညပိုင်းကတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်အသက်30ကျော်အရွယ်အမျိုးသား2ဦးနဲ့အမျိုးသမီး2ဦးအပြင်အသက်6နှစ်အရွယ်ကလေးငယ်2ဦးလက်နက်ကြီးထိမှန်ဒဏ်ရာရခဲ့ပါတယ်။ဒေသခံ2ဦးကအခုလိုပြောပြပါတယ်
။ဂျီဦးကျွန်တော်တပင်းနဲ့အဆက်မူးတကုန်းနဲ့ဟောမိသားစုအိမ်တိုင်းလေးကိုကြာတာ သုံးယောက်ဖြစ်တယ်ဆိုတော့ကလေးတူဟောဘာလို့ကလေးတူရေယောက်ျားလေးတူမိန်းကလေးတူပေါ့နော်ကလေးငယ်က9နှစ်သားပြီပေါ့
အမျိုးသားနဲ့အမျိုးသမီးဟာဝမ်းပိုက်နဲ့ပေါင်တို့ကိုထိမှန်ပြီးမစိုးရင်ရပေမဲ့အသက်9နှစ်အရွယ်ကလေးကတော့ဥကောင်းကိုလက်နဲ့ကြည့်အစထိမှန်ပြီးစိုးရင်ရတဲ့အနေအထားမှာရှိတယ်လို့ဒေသခံကပြောပါတယ်ထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့တီးခြားအတိပြည့်ကျက်တော့မရသေးပါဘူးဒေသခံတွေကောက်ယူထားတဲ့စီးရင်တွေမှာဒီနှစ်မတ်လကနေဩဂုတ်လအထိ6လအတွင်းဒီပရင်မျိုးနယ်အတွင်းကကျေးရွာတွေမှာအင်ဂျီ1500နီးပါးမီးရှို့ဖျက်ဆီးခံရပြီးဩဂုတ်လသလအတွင်းကျေးရွာ9ရွာကအင်ဂျီ800နီးပါးမီးရှို့ခံရတယ်လို့ပြောဆိုနေပါဗျ။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မြန်မာစစ်တပ်ဟာကျေးရွာတွေကိုမီးရှို့တယ်ဆိုတာမဟုတ်မမှန်တဲ့အကြောင်းမကြသေးခင်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ကုလသမဂ္ဂအသွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့တွေ့ဆုံခြင်းမှာညင်းဆိုထားပါဗျ။ဒါပေမဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေသလိုစကိုင်းတိုင်းအတွင်းကကြေးရွာတွေမီးရှို့ခံရတဲ့တရင်တွေဇက်တိုက်ဆိုသလိုထွက်နေပြီးဒေသခံတွေကတော့စစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းရေးထိုးစစ်အတွင်းမှာအရှုတ်ခံရတာလို့ပြောဆိုနေကြပါရယ်ခင်ဗျာ
ကိုရဲမွန်တင်ပြတော်တော်ပါရှင် POA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ထိုင်းဝန်ကြီးချုပ်ကိုထိုင်းဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေခုံရုံးကတာဝန်ကနေယာယီရက်စဲလိုက်တာကိုထိုင်းဝန်ကြီးချုပ်ကလိုက်ခံလိုက်တာဟာမြန်မာနိုင်ငံအတွက်လည်းထူးခြားသင်ကန်းစာယူစရာလို့သုံးသပ်သူတွေကပြောပါတယ်အာဏာသိမ်းကောင်းဆောင်ဟောင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုရင်ခန့်ထားတဲ့ဖွဲ့စည်းပုံခုံရုံးကတမဲအတာနဲ့ကပ်ပြီးတော့သူ့ကိုပြန်ပြီးတော့ဆိုင်ငံခဲ့တဲ့ဆုံးဖြတ်ချက်ကဘယ်လိုထူးခြားပါသလဲဒီအကြောင်းကိုဝင်းမင်းကအမေမြန်တင်ပြထားပါတယ်ရှင
်ဟုတ်ကဲ့အခုထိုင်းဖွဲ့စည်းပုံခုံရုံးရဲ့ဆုံးဖြတ်ချက်ထူးခြားမှုကိုမေးရမှာထိုင်းဒီမိုကရေစီရေလှုပ်ရှားမှုအဖွဲ့ Campaign for Popular Democracy CPD အဖွဲ့ဥက္ကဋ္ဌဘွန်တန်ဗီရာဝေါင်းစာ
The situation now is that this morning the constitutional court
အချိန်ကတော့ဒီမနေ့ပဲဖွဲ့စည်းအုပ်ချုပ်ပုံဥပဒေခွင်ရုံးကဖြတ်တော်ဥက္ကဋ္ဌချိုလီပိုင်တင်ပြလာတဲ့အမှုကိုကြားနာဖို့လက်ခံပေးလိုက်တာပါ။ဒါကြောင့်မို့ဒီကြားနာမှုအတွင်းဝန်ကြီးချုပ်ပရယုအနေနဲ့လက်ရှိတာဝန်ကိုရပ်ဆိုင်းပေးထားရမှာဖြစ်ပါတယ်။ဒါကဖွဲ့စည်းပုံခွင်ရုံးကနေနောက်ဆုံးဆုံးဖြတ်ချက်ချပေးတဲ့အဆင့်ထိကြာမှာမဟုတ်လို့နောက်ထပ်အနည်းဆုံးတစ်လကြာသွားနိုင်ပါတယ
်။အဲ့ဒီတော့မြန်မာနိုင်ငံအတွက်ရောဘယ်လိုထူးခြားမှုရှိနိုင်ပါလဲလို့မေးရမှာမြန်မာရေးသုံးသပ်သူနဲ့တီဘောမြွနယ်ကပြည်သူ့လွှတ်တော်အမတ်ဟောင်းဦးရဲထွန်းကလည်
းအခြေခံဥပဒေထဲမှာပြတ်ထန်းထားတဲ့စာသားပေါ့နော်အဲ့ဒါတွေကတိတိကျကျဖြစ်ဖို့လိုတာပေါ့အခုဒီအငင်းပွားမှုမှာတတန်းရှင်းနှစ်ပဲထန်းဆောင်ခွင့်ရှိတယ်ဆိုတဲ့သဘောမျိုးပြတ်ထန်းထားတဲ့အတွက်ကြောင့်မလို့အတိုက်ခံတွေကအဲဝန်ကြီးချုပ်ကအစ်စ်အာနာသိန်းတုံးကလည်းဝန်ကြီးချုပ်ဖြစ်နေတာဝန်ထန်းဆောင်ခဲ့တယ်၅နှစ်အဲ့ဒီ၅နှစ်နဲ့အခု၃နှစ်နဲ့ပေါင်းရင်ရှင်းနှစ်ပြည့်ပြီဆိုပြီးတော့ခုံရုံးကိုတိုင်တာပေါ့ဗျာအဲ့တော့ဝင်းကြီးချုပ်ဘက်ကကြတော့လေမဟုတ်ဘူးတက်တန်းနှစ်ကြိမ်ရှစ်နှစ်ဆိုပြီးတော့ဒါကြောင့်မလို့မပြည့်သေးဘူးဆိုပြီးတော့ငင်းခုံဟိုလောက်တာပေါ့အဲ့ဆိုတော့အခုဒီရွေးကောက်ပွဲတက်တန်းကိုပဲပြောတာဆိုရင်ရွေးကောက်ပွဲကတစ်ဆက်ပဲရှိသေးတယ်လေအဲ့ဒီမရှင်းတဲ့အတွက်ကြောင့်မလို့ခုံရုံးကလည်းခြေကံဥပဒေနဲ့ညီမညီစဉ်းစားမယ်ဒီကြားကာလမှာဝင်းကြီးချုပ်တာဝန်ကနေပြီးတော့ခဏနားထားပါဆိုပြီးတော့သူကဆုံးပြတ်ထားလိုက်တာပေါ့ဆိုတော့ဒီခြေကံဥပဒေတွေကြထမ်းတဲ့အခါမှာတိတိကျကျရှိသင့်တယ်ဆိုတာကျွန်တော်တို့နိုင်ငံမှာလည်းပထမအချိန်လွှတ်တော်ကာလကျွန်တော်တို့အတွေ့အကြုံတွေရအဲ့ဒါမျိုးတွေတွေ့ခဲ့ရတာတွေရှိပါကြ
ဒီနေရာမှာအခုဆုံးဖြတ်ချက်ကမြန်မာနိုင်ငံနဲ့ရှင်ပြီးသင်ခန်းစာရှိနိုင်ပါလားလို့မေးရမှာဦးရဲထွန်းကပဲ
အခုဒီခုံရုံးရဲ့ဆုံးဖြတ်ချက်ကိုလိုက်နာမယ်ဆိုတာကတော့ခြေကံဥပဒေနဲ့အညီအုပ်ထုပ်မယ်ဆိုတဲ့နိုင်ငံတစ်ခုအနေနဲ့တော့နမူနာခေါင်းတစ်ခုပေါ့နော်ကျွန်တော်တို့ရှိမှာတော့ခုံရုံးရဲ့ဆုံးဖြတ်ချက်ကိုဟိုမကျေနပ်တဲ့အတွက်ကြောင့်မလို့ခုံရုံးကိုပြန်ပြီးဆွဆွဲပစ်တင်တာအဲ့လိုတခါတော့ဖြစ်ဘူးတယ်နောက်ဆုံးတော့ခုံရုံးကဆွဆွဲပစ်တင်တဲ့ဒီ process ပေါ့နော်လှုပ်ထုံးလုံးကြီးအပီးမတက်ခင်မှာပဲနှုတ်ထွက်သွားကြတဲ့အတွက်တခန်းရက်သွားတာပေါ့ကျွန်တော်တို့ခုံရုံးရဲ့ဆုံးဖြတ်ချက်ကိုလိုက်နာပါမယ်ဆိုတော့အစင်လာလေးတခုကတော့ထိခိုက်သွားတယ်မြန်မာနိုင်ငံမှာတော့
တစ်ချိန်တည်းမှာမြန်မာနိုင်ငံနဲ့နှိုင်းယှဉ်သုံးသပ်ဖို့မေးရမှာအာရှဒီမိုကရေစီနဲ့ဖွံ့ဖြိုးမှုဖောင်ဒေးရှင်း HRDF ရဲ့အထွေထွေချုပ်လည်းဖြစ်တဲ့ဘွန်ထန်က
What is the similar to Minong Lai Board
မြန်မာနိုင်ငံကဘူဂျုံမူကြီးမင်းအောင်လိုင်းနဲ့တူတာကတော့သူတို့နှစ်ယောက်လုံးကဆက်နာသိမ်းပြီးတော့တက်လာကြတာဒါပေမဲ့ဘူဂျုံကြီးဟောင်းပရယူကတော့နောက်ပိုင်းဒုတိယတက်တန်းမှာတရားဝင်ဖြစ်အောင်လို့ဖွဲ့စည်းပုံတင်တဲ့ရွေးကောက်ပွဲလုပ်ပြီးတော့ဝင်းကြီးချုပ်ဆက်လုပ်လာခဲ့တာပါဒီတရားဝင်အောင်လုပ်တဲ့လုပ်ငန်းစဉ်မှာလဲကျွန်တော်တို့ထိုင်းနိုင်ငံနဲ့လူမှုဖွဲ့စည်းရဲ့ဒီမိုကရေစီစံနှုန်းတွေကိုထိပါပြီးမှဖြစ်လာတာပါ နောက်တူတာကတော့ထိုင်းရောမြန်မာပြည်သူတွေကပါရွေးကောက်ပွဲရလာတက်တက်မဟုတ်ဘဲနဲ့ဒီမိုကရေစီလုံငန်းစဉ်တစ်လျှောက်လုံးမှာအစဉ်တိုင်းမှာပေါင်ခွင့်ရတဲ့ဒီမိုကရေစီစနစ်မျိုးကိုလူလာပြီးလွတ်လပ်ငြိမ်းချမ်းတရားမျှတရေးလူခွင့်ရေးနဲ့ဂုဏ်သိက္ခာတွေအတွက်ဆက်ပြီးတော့လှုပ်ရှားတိုက်ပွဲဝင်နေကြတာပါ။အ
ဲဒီတော့အခုထိုင်းအခြေခံဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်ကသူ့ကိုခန့်ခဲ့တဲ့ဝန်ကြီးချုပ်ပေါ်လွတ်လွတ်လပ်လပ်ပြန်ဆုံးဖြတ်ခဲ့တယ်လို့ပြောနိုင်ပါလားလို့မေးရမှာဦးရဲထွန်းကပဲ
။အခုတော့အထီးတော့သူတို့ရဲ့ဆုံးဖြတ်ချက်တွေကဘယ်လိုက်မှုရှိမရှိအဂရိကင်းမကင်းဆိုတာတော့ကျွန်တော်လည်းအတိအကျမပြောနိုင်ဘူးပေါ့နော်သူ့နိုင်ငံမှာကတော့အဲ့ဒီခုံရုံးတရားသူကြီးတွေခန့်တဲ့ကိစ္စကအဂရိမကင်းနိုင်တဲ့အနေအထားမျိုးဖြစ်နေတယ်ကျွန်တော်တို့နိုင်ငံမှာတော့ဒီအမေရိကန်မှာကတော့ဒီလိုတရားရေးကိစ္စတွေကပြောင်းတရားလွှတ်တော်ချုပ်ပေါ့နော် Supreme Court ကဆုံးဖြတ်ရတာဖြစ်တယ်အဲ့ Supreme Court ကတရားသူကြီးတွေကိုသမရာက nominate လုပ်ပြီးတော့လွှတ်တော်ကအတည်ပြုပြီးခန့်ပြီးလို့ရှိရင်သူကဘယ်သူမှထုတ်လို့မရတော့ဘူး။နောက်သမရာတွေတက်တန်းမှလည်းဆက်ပြီးတော့တာဝန်ထမ်းဆောင်ခွင့်မသေးမချင်းရှိတယ်။ကျွန်တော်တို့နိုင်ငံမှာတော့အဲ့ဒီအသက်80အထိသတ်မှတ်ထားတဲ့အသက်80မပြည့်မချင်းနောက်ထပ်တက်လာတဲ့သမရာတွေလွှတ်တော်တွေကိုကြောက်ရွံ့မှုမရှိအဂရိကင်းကင်းနဲ့ထမ်းဆောင်နိုင်တာပေါ့။သို့တော်ခုံရုံးကိုကြတော့တက်လာတဲ့သမရာကပဲ nominate လုပ်ရတာအဲ့ဒီလိုပြတ်တန်းထားတဲ့အခြေခံဥပဒေကိုလည်းပထမအကြိမ်လွှတ်တော်ကဦးရွှေမိုင်းရဲ့လက်ထက်မှာမြို့သူလွှတ်တော်ဥက္ကဋ္ဌက3ယောက်အမျိုးသားလွှတ်တော်ဥက္ကဋ္ဌက3ယောက်သမရက3ယောက်ဒီ nominate လုပ်ပြီးတဲ့အခါမှာဘယ်သူကဥက္ကဋ္ဌဖြစ်တဲ့နယ်ဆိုတာအလုံးကတိုင်ပင်ပြီးတဲ့အခါကျတော့မဲခွဲထုတ်ပြရမယ်လို့ဒီဥပဒေမှာပြင်လိုက်တယ်
တကယ်တော့ဒီဖွဲ့စည်းပုံခုံရုံးတရားသူကြီးတွေကိုလည်းလွတ်လွတ်လပ်လပ်ဆုံးဖြတ်ကြအောင်သမရနဲ့ဝန်ကြီးချုပ်တွေတက်လာတိုင်းခန္ဓာထက်ရာသက်ပံခန္ဓာအသင့်တယ်လို့သုံးသပ်သူတွေကအကြံပြုကြပါတယ်ခင်ဗ
ျထိုင်းဝန်ကြီးချုပ်ရာထူးကအရာရေးရဆက်ခံရတဲ့အကြောင်းကိုဝင်းမင်းမင်းများတင်ပြသွားတာပါရှင်ခုတော့ရိုဟင်ဂျာသတင်းနဲ့ဆိုင်တဲ့သတင်းဖက်ဆက်ရအောင်ပါလွန်ခဲ့တဲ့9နှစ်ကရဲစခန်းတွေကိုရိုဟင်ဂျာလက်နက်ကိုင်အဖွဲ့ကတိုက်ခိုက်တယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မြန်မာစစ်တပ်ရဲ့ရက်စက်တဲ့နယ်မြေရှင်လင်မှုကနေရိုဟင်ဂျာမွတ်စလင်9000ကျော်ထွက်ပြေးခဲ့ရပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လက်တုံပြမှုကြောင့်လူပေါင်းများစွာအိုးအိမ်စွန့်ထွက်ပြေးရတယ်မို့ခဲရတာတွေမဟုတ်ပဲမြန်မာစစ်ကောင်းဆောင်တွေဟာလည်းလူမျိုးရုံးတပ်ဖြတ်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရပါတယ်။တာဝန်ယူမှုတာဝန်ခံမှုတရားမျှတမှုနဲ့ရွန်ဂျာရိုရဲ့အနာဂတ်နဲ့ပတ်သက်ပြီးကြွမ်းကျင်သူတွေကိုမေးမြန်းပြီးတော့ Steve Stanford ကသတင်းဆောင်မှပေးပို့ထားပါတယ်။မသိငင်ထိုက်ကပြောပြပါမယ်ရှင်
။လွန်ခဲ့တဲ့9နှစ်ကမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကြောင့်တေးချေပျက်စီးမှုတွေနဲ့အတူရိုဟင်ဂျာမွတ်စလင်တွေလည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရပါတယ်။အဲ့ဒီအချိန်ကလေးကဒုက္ခသည်တွေဟာလူတွေပြစ်သိမ့်နေတဲ့စခန်းတွေမှာတောင်းတင်နေကြပြီးစစ်တပ်ရဲ့ရာဆွေးမှုတွေအတွေ့တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုအတွေ့မျှော်လင့်နေကြပါတယ်။ဒါပေမဲ့မြန်မာစစ်တပ်ကတော့ပြီးခဲ့တဲ့နှစ်အာဏာသိမ်းပြီးနောက်ပိုင်းအရက်သားတွေအပေါ်ရရက်ဆက်ဆက်ဖြိုခွဲနေဆဲဖြစ်ပြီးလူမျိုးစုအလုံးအပေါ်မှာတိုက်ခိုက်နေတာပါ။လက်ရှိစစ်ရာဆွေးမှုကျူးလွန်မှုတို့ပြီးထွက်ပေါ်လာတာဟာဆိုရင်2019ခုနှစ်တိုက်ခိုက်မှုဖြစ်စဉ်တွေကိုအတည်ပြုလိုက်တာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ Dan Sullivan ဟာ Refugees International အဖွဲ့ကဖြစ်ပါတယ်။
Strong the attention of the international
စစ်တပ်ကကျူးလွန်နေတဲ့ဆိုးရွားလာတဲ့နှိမ့်ဆက်မှုတွေကိုနိုင်ငံတကာအတိုင်းအဝိုင်းကအာရုံစိုက်လာစေပါတယ်။ဒါအပြင်အရင်ကစစ်တပ်လိမ်လည်မှုတွေကိုယုံကြည်ခဲ့ကြတဲ့ဒါမှမဟုတ်လဲရိုဟင်ဂျာတွေအပေါ်စစ်တပ်ရဲ့ကျူးလွန်မှုတွေကိုမယုံကြည်ခဲ့ကြတဲ့မြန်မာနိုင်ငံတွင်းကအဖွဲ့အစည်းတွေဟာလည်းရိုဟင်ဂျာတွေရဲ့ဒုက္ခကိုသိရှိသွားစေပါတယ
်။တစ်ချိန်တည်းမှာပဲဆိုးရွားလာတဲ့အခြေအနေတွေနဲ့တားမြစ်ချက်တွေကြုံနေရတဲ့နိုင်ငံမဲ့ဒုက္ခသည်တွေဟာစခန်းနေအတွင်းမှာဘဝအခက်အခဲတွေကြုံတွေ့နေရဆဲဖြစ်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှဲဘက်ရှလက်ဟာလည်းဒီလအတွင်းသွားရောက်ခဲ့ပြီးရိုဟင်ဂျာကိုယ်စားလှယ်တွေနဲ့ဌာနေပြန်ရေးနီးလန်းတွေကိုဆွေးနွေးခဲ့ပြီးတဲ့နောက်အခုလိုမှတ်ချက်ပေးပြောဆိုထားပါတယ်
။ All of them have said we want to
သူတို့အလုံးကအခုလိုပြောကြပါတယ်ကျွန်တော်တို့ပြန်ချင်တယ်ဒါပေမဲ့ကျွန်တော်တို့မှာမြန်မာနိုင်ငံသားအဖြစ်အသိအမှတ်ပြုမှုရှိတဲ့အခါမှာပြန်ချင်ပါတယ်ကျွန်တော်တို့အခွင့်အရေးတွေကိုလေးစားမှုရှိတဲ့အခါမှာကျွန်တော်တို့အနေနဲ့အသက်မွေးဝမ်းကြောင်းပြုလုပ်နိုင်ပါတယ်ကျွန်တော်တို့အမြင်တွေပြန်ရနိုင်ပါတယ်ကျွန်တော်တို့အနေနဲ့နိုင်ငံရဲ့အစိတ်အပိုင်းအဖြစ်ခံစားနိုင်ပါတယ
်မြန်မာနိုင်ငံတွင်းမှာဆင်အာနာသိမ့်မှုနောက်ပိုင်းခီးသွားလာမှုတားမြစ်ချက်တွေကြောင့်စားနပ်ရိက္ခာဈေးတွေတက်ပြီးပိုပြီးအခက်အခဲတွေ့နေတာနဲ့အတူပဲရခိုင်ပြည်နယ်တွင်းမှာကြမ်းရှိနေသေးတဲ့ရိုဟင်ဂျာတချို့ကလည်းဒန်းတူကွင်းနဲ့အသည့်အမှတ်ပြုမှုနဲ့ပတ်သက်ပြီးအလားတူပြောဆိုကြပါတယ်။ဌာနေပြန်လို့တဲ့ရိုဟင်ဂျာတွေအတွက် အိမ်နဲ့အလုတ်ကင်တည်ရဖို့စစ်ကောင်စီရဲ့ဂရုပြုချက်ကလည်းရခိုင်ပြည်နယ်ရင်းကအတွေ့အကြုံရင်ရိုဟင်ဂျာအကူအညီပေးသူတို့ကခန့်မှန်းပြောဆိုပါတယ်။လုံခြုံရေးစိုးရင်ချက်ကြောင့်သူ့မျက်နှာကိုတော့သူကမပြလိုပါဘူ
း။သိကြီးခဲ့ပါတယ်။ရိုဟင်ဂျာတယောက်အတွက်အခွင့်အရေးကတော့သိပြီးရှားတယ်လို့ပြောချင်ပါတယ်။မြန်မာနိုင်ငံနဲ့မောင်တော်မှာသူတို့ပြန်လာရေးအတွက်ပြင်ဆင်ထားတာမရှိပါဘူး။
ပြီးခဲ့တဲ့လအတွင်းမှာပဲနိုင်ငံတကာတရားရုံး ICJ ကစစ်ကောင်စီရဲ့ခြေပချက်ကိုလက်မခံဘဲရိုဟင်ဂျာတွေအပေါ်မြန်မာဘက်ကလူမျိုးတုံးကျွလွန်မှုဆွဆွဲချက်အမှုကိုဆက်လက်ခွင့်ပြုခဲ့ပါတယ်။ Refugees International အဖွဲ့ကဒန်ဆူလီဗန်ကအခုလိုပြောပါတယ
်။ Fundamentally the
အခြေခံအားဖြင့်ဆရာနာရှင်ရဲ့ပြစ်ဒဏ်ကကင်းလွတ်ခွင့်ရနေတဲ့ကိစ္စကိုခိုင်မာအားကောင်းတဲ့နိုင်ငံတကာအရေးယူမှုတွေနဲ့ဖြေရှင်းဖို့လိုအပ်ပါတယ်။ရင်နံတဲ့သဘာဝတန်ခွေကဏ္ဍတွေအပါအဝင်ပို့ပြီးစူးစီးကြက်ပြတ်နဲ့ဒဏ်ခတ်ပိတ်ဆို့မှုလက်နက်ရောင်ချမှုတားမြစ်ချက်တွေချမှတ်ပြီးလူသားချင်းစာနာမှုအကူအညီတွေနဲ့တာဝန်ယူမှုတာဝန်ခံမှုအရေးတို့ကိုထောက်ပံ့ပေးရမှာဖြစ်ပါတယ်
။တရားမျှတမှုရရှိရေးဆောင်ရွက်ချက်တွေကနှိမ့်ကွင်းနေတာနဲ့အတူပဲဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာတွေရောမြန်မာပြည်ကရိုဟင်ဂျာတွေအတွက်ပါနောက်ထပ်အခက်အခဲတွေကြုံရမယ်အန်ဒီအေဆက်ပြီးရှိနေပါတယ်ရှင်။
မြန်မာနိုင်ငံကနေရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့၅နှစ်ပြည့်မြောက်ချိန်မှာတာဝန်ခံမှုတာဝန်ယူမှုအကြောင်းမသိငေထိုက်ကတင်ပြတော်ရပါရှင်။ VOA မြန်မာပိုင်းရဲ့ကြာတာပတင်းနဲ့မနေ့ကအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။အခုတော့ယူကရိန်းစစ်ပွဲသတင်းဖက်ဆက်ရအောင်ပါ။ယူကရိန်းနိုင်ငံဒေါနက်စ်ဒေသမှာရှိတဲ့ရုရှားနဲ့သူ့ရဲ့မဟာမိတ်တွေကဖမ်းမိထားတဲ့ယူကရိန်းစစ်တုံးပန်းတွေကိုခုံရုံးတင်ဖို့လုပ်နေတဲ့လောက်ရကစစ်ရာဇဝတ်မှုမြောက်နိုင်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကပြောဆိုလိုက်ပါတယ်။ VOA သတင်းထောက် Lisa Sling Geneva ဂျနီဗာမြို့တော်ကနေတင်ပြပို့ထားတာကိုတော့ကိုစောမိုးကျော်ကတင်ပြထားပါတယ်ရှင်
။ရုရှားကယူကရိန်းစစ်တုံးပန်းတွေကိုစိတ်ကမ်းမြို့ဖြစ်တဲ့မရီဥပိုမြို့မှာမကြမီရက်ပိုင်းတွေအထွန်းခုံရုံးတင်နိုင်ပါတယ်။စစ်တုံးပန်းတွေကိုရာဇဝတ်မှုနဲ့ခုံရုံးတင်တဲ့ကိစ္စမှာတရားမျှတမှုရှိတဲ့တရားရုံးနဲ့လုံထုံးလုံနီးတွေမရရှိမှာကိုကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ကစိုးရိမ်ကြောင်းထုတ်ပေါ်ပြောဆိုပါတယ်။နိုင်ငံတကာဥပဒေတွေအရစစ်တုံးပန်းတွေကိုစစ်ပွဲမှာပါဝင်တိုက်ခိုက်ခဲ့တဲ့အတွက်တရားစွဲဆိုခွင့်မရှိဘူးလို့ကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီးရာဖီနာရှမ်ဒက်စနီကပြောပါတယ်သူတို့စစ်ပွဲမှာပါဝင်တိုက်ခိုက်ခဲ့တာဟာဥပဒေနဲ့ညီတဲ့လောက်ရဖြစ်တယ်လို့ဆိုပါတယ
် No sentence or punishment may be passed on to on them unless it is delivered
ဘယ်လိုက်မှမရှိဘဲနဲ့တရားဥပဒေစိုးမမှုရှိတဲ့အောက်မှာဥပဒေနဲ့အညီဖွဲ့စည်းထားတဲ့တရားရုံးတွေမရှိဘဲစစ်တုံးပန်းတွေကိုအပြစ်ပေးအရေးယူတာတွေလုပ်လို့မရပါဘူး။နိုင်ငံတကာဥပဒေတွေအရစစ်တုံးပန်းတွေကိုတူတဲ့တစ်ဖက်တည်းကနေဖွဲ့စည်းထားတဲ့ခုံရုံးတွေကဆုံးဖြတ်စည်းရင်တာမျိုးကိုတားမြစ်ထားပါတယ်။တရားမျှတပြီးတော့ဥပဒေနဲ့အညီဖွဲ့စည်းထားတဲ့တရားရုံးတွေကနေစည်းရင်ရမယ်ဆိုတော့ရပိုင်ခွင့်တွေကိုမပေးဘူးဆိုရင်ဒါဟာစစ်ရာဇဝမှုမြောက်ပါတယ
်။စစ်တုံးပန်းတွေကိုလွတ်လပ်တဲ့အဖွဲ့အစည်းတွေကနေကြီးကြပ်ဖို့နဲ့တီးစားတွဲဆုံမေးမြန်းခွင့်ပေးဖို့ကိုရုရှားကညှင်းဆိုတဲ့အတွက်စိုးရိမ်ပူပန်စရာကောင်းတယ်လို့ရှမ်ဒက်စနီကပြောပါတယ်ဒီလိုအခြေအနေကြောင့်စစ်တုံးပန်းတွေဟာညှဉ်းပန်းနှိပ်စက်ခံရပြီးမတရားဖိအားပေးထွက်ဆိုခိုင်းတာတွေကိုခံရနိုင်တယ်လို့ဆက်လက်ပြောဆိုပါတယ
် And of course we're very concerned that there are these photos and videos
ကျမတို့တကယ်ကိုစိုးရိမ်မိပါတယ်အချုပ်ခံတဲ့ကယူကရိန်းစစ်တုံးပန်းတွေရဲ့ဓာတ်ပုံတွေနဲ့ဗီဒီယိုတွေကို Mariupol Sia Manis Kama မှာဖော်ပြထားတာဟာလဲတမင်တသက်အရှက်ရအောင်လုပ်တာပဲဖြစ်ပါတယ
်။ဒါအပြင်အထုတ်ခန်းနေစောက်လုပ်ထားပုံနဲ့ရုရှားအစင်းမြင့်အရာရှိတချို့နဲ့ရုရှားရဲ့မဟာမိတ်လက်နက်ကင်အဖွဲ့တချို့ရဲ့အများပြည်သူကိုလုံစော်တဲ့ပြောဆိုချက်တွေကြောင့်လဲစိုးရိမ်ပူပန်မှုတွေဖြစ်ရတယ်လို့ပြောရေးဆိုခွင့်ရှိသူရှမ်ဒက်စနီကပြောဆိုပါတယ်။သူတို့ကယူကရိန်းစစ်တုံးပန်းတွေကိုစစ်ရာဇဝတ်သားတွေနာဇီတွေအကြမ်းဖက်သမားတွေလို့ပြောဆိုနေတာဟာတရားရုံးမတိုင်မီစစ်တုံးပန်းတွေကိုအပြစ်ရှိသူတွေအဖြစ်ကြိုတင်သတ်မှတ်တယ်လို့ဖြစ်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့ပြောရေးဆိုခွင့်ရှိသူရာဗီနာရှမ်ဒက်စနီကပြောဆိုခဲ့ပါတယ
်။ရုရှားကဖမ်းမိထားတဲ့ယူကရိန်းစစ်တုံးပန်းတွေကိုခုံရုံးတင်မဲ့အကြောင်းကိုစောမိုးကျော်တင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့ကြာမယေးသိပ္ပံနဲ့နှီးပညာဘလော့ဂါတွေပြောသမျှမြန်မာအရေးသုံးသပ်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတရက် စားတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုစားသားနိုင်လဲဖတ်ရှုနိုင်ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။မင်္ဂလာပါရှင်။VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီကနေ့မနက်ခင်းအစီအစဉ်တွေကိုတော့ line tomita 24 40 51နဲ့ line lab meter 190တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ကျမရဲ့ဦးကျော်စန္ဒရဲ့မြန်မာအရေး30ချက်နဲ့အားကစားကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့ကျမရဲ့အစီအစဉ်ကိုစချင်ပါတယ်။ဒီတစ်ပတ်အတွက်မှာတော့သွေးတိုးယောဂါရှင်းမှန်းမသိတဲ့သွေးတိုးယောဂါဖြစ်နိုင်ခြေများတဲ့လူတွေနဲ့ပတ်သက်ပြီးတော့ကြားရမှာပါ။လူတွေအနေနဲ့သွေးပောင်ချိန်မမှန်ချိန်ပေးတဲ့နီလန်းနဲ့တွေးတိုးယောဂါရှိမရှိဆိုတာကိုစစ်ဆေးဖော်ထုတ်ကုသဖို့လိုပြီးတော့တွေးတိုးယောဂါရှိမှန်းသိတဲ့သူတွေအနေနဲ့လဲကုသမှုနည်းလမ်းတွေကိုနည်းစနစ်တကျမှန်မှန်ကန်ကန်လိုက်နာကျင့်သုံးရင်းတွေးတိုးယောဂါရဲ့နောက်ဆက်တွဲပြဿနာကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းတမားတော်ဒေါက်တာဦးမိုးအောင်ကျော်ကိုမေးမြန်းပြီးတော့ဒေါက်တာတန့်စော်ကတင်ပြထားပါတယ်ရှင
်မိမိမှာသွေးတိုးယောဂါရှိမှန်းမသိတဲ့သူတွေနဲ့မိမိမှာသွေးတိုးယောဂါရှိမှန်းသိပြီးကုသမှုခံယူနေရတဲ့သူတွေကိုနှံ့ရှင်းကြည့်လိုက်မယ်ဆိုရင်သွေးတိုးယောဂါရှိမှန်းမသိတဲ့သူတွေဟာပိုပြီးအန္တရာယ်များတယ်လို့ပညာရှင်တွေကပြောကြပါတယ်။မိမိမှာသွေးတိုးယောဂါရှိတာကိုမသိလိုက်တာမျိုးမဖြစ်ရလျောက်သွေးတိုးယောဂါဖြစ်နိုင်ခြေများတဲ့သူတွေအနေနဲ့သွေးပောင်ခြေစစ်ဆေးခြင်းကိုမကြာခဏပြုလုပ်သင့်တယ်လို့သိရပါတယ်။သွေးပောင်ခြေတိုင်းတာစစ်ဆေးတဲ့အခါမှာလည်းနီးစနစ်မမှန်တဲ့စနစ်ကြတိုင်းတာစစ်ဆေးပေးဖို့လိုတယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ်
။သွေးပောင်ခြေ130 85တက်များပြီးတော့အရှိမကျွန်တော်တို့ပြောကြခဲ့တဲ့ဒီအဝလွန်တာသွေးထဲမှာအဆီများတာသွေးထဲမှာအချိုဓာတ်များတာဆေးလိတောက်တာဒါတွေရှိခဲ့မယ်ဆိုရင်ဒါဆေးစတင်ကုသဖို့လိုအပ်နေပြီဖြစ်ပါတယ်။အကယ်၍သွေးပေါင်ကြီး140 90ကျော်လွန်နေပြီဆိုရင်တော့မလွဲမသွေးဆွေးကကုသမှုခံရမှာဖြစ်ပါတယ်။အဲ့တော့ဒီနေရာမှာသွေးပေါင်ကြီးကဏ္ဍကိုပြောတဲ့အခါမှာကျွန်တော်တို့ကတိတိကျကျဖြစ်ဖို့လိုပါတယ်။တခါတလေသွေးပေါင်ခြင်းတဲ့အခါမှာသွေးပေါင်ခြင်းကတက်လိုက်ကျလိုက်နဲ့ဘယ်ဟာအမှန်မှန်မသိဘူးလို့ပြောတာရည်ရှိပါတယ်။ဒါကြောင့်မလို့သွေးပေါင်ခြင်းတဲ့အခါမှာစနစ်တကျတိုင်းဖို့လိုပါတယ်။သွေးပေါင်မချိန်မီမှာ3မိနစ်နဲ့5မိနစ်ကြာအနားယူရမယ်။နောက်တစ်ခါအိမ်မှာသွေးပေါင်ခြင်းမယ်ဆိုရင်သွေးပေါင်ခြင်းတဲ့ဆက်တင်တဲ့ဇပွဲရဲ့ကိုယ့်ရဲ့လက်မောင်းရဲ့နှလုံးရဲ့ဒီတန်းထဲဖြစ်နေရပါမယ်။နောက်တစ်ခါနောက်မိပါတဲ့ထိုင်ပေါ်မှာထိုင်ပြီးနောက်ကိုမိထားမယ်။အဲ့တော့ခြေထောက်ကိုချိတ်ထားခြင်းမပြုရဘူး။စကားမပြောရဘူးပေါ့နော်။ဒီလိုစနစ်တကျတိုင်းဖို့လိုပါတယ်။နောက်တစ်ခါဒုတိယအချိန်ကို1မိနစ်2မိနစ်ကြာပြီးဒုတိယအချိန်ထပ်ပြီးတိုင်းဖို့လိုပါတယ်။ဒီနှစ်ချိန်ကို average ယူလိုက်မယ်ဆိုလို့ရှိရင်ကျွန်တော်သွေးပေါင်ခြင်းကိုတိတိကျကျသိမှာဖြစ်ပါတယ်။အဲ့တော့အဲ့ဒီသွေးပေါင်ခြင်းက130 85ထက်ကိုများနေပြီဆိုလို့ရှိရင်တော့ဆရာဝန်နဲ့တိုင်ပင်ပြီးတော့ဆေးကုသမှုခံယူဖို့အတွက်ကိုလမ်းညွှန်မှုခံယူမှာဖြစ်ပါတယ်။
သွေးတိုးယောဂါဟာကုသမှုမပြုလုပ်ဘဲထားရင်တစ်ချိန်ချိန်မှာပြင်းထန်တဲ့နောက်ဆက်တွဲဆူကျူတွေကိုဖြစ်ပေါ်ခံစားရစေမှာပါ။သွေးတိုးနဲ့အတူဆီကျူယောဂါရှိခြင်းအဝလွန်ခြင်းစတဲ့ယောဂါအခြေအနေရှင်တွဲပြီးရှိနေပဲဆိုရင်တော့နောက်ဆက်တွဲပြဿနာတွေကိုအချိန်တိုအတွင်းမှာဖြစ်ပေါ်ခံစားရစေနိုင်တာကြောင့်မိသူမဆိုးအသက်30ကျော်လာတာနဲ့သွေးပေါင်ခြင်းစစ်ဆေးခြင်းကိုအချိန်မမှန်ပြုလုပ်ပေးသင့်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါရစေ
။သွေးတိုးရဲ့နောက်ဆက်တွဲပြဿနာတွေဖြစ်တဲ့လေဖြတ်ခြင်း၊နှလုံးတိုက်ခိုက်ခံရခြင်း၊နှလုံးအားနေခြင်း၊ကြောက်ကထိခိုက်ခြင်း၊နောက်သွေးတော်နယ်ရန်ထိခိုက်ပြီးတော့သွေးကြောဖောင်ခြင်းစတာတွေဖြစ်နိုင်ပါတယ်။သွေးတို့နဲ့အတူစီးကျို့ရှိနေခြင်း၊သွေးထဲမှာအဆီများခြင်း၊အဝလွန်ခြင်း၊ကိုယ်လက်လှုပ်ရှားမှုနှေးခြင်း၊ကိုယ်လက်လှုပ်ရှားမှုနှေးခြင်းဒါတွေနဲ့တွဲပြီးတော့သွေးတို့ယောဂါနဲ့ဖြစ်မယ်ဆိုလို့ရှိရင်ရှေ့မှာပြောခဲ့တဲ့နောက်ဆက်တွဲပြဿနာတွေဟာအချိန်တိုတိုတွင်ဖြစ်လာနိုင်တာရှိပါတယ်။ဒါကြောင့်မလို့မိသူမဆိုးအသက်30နှစ်ကျော်ပြီဆိုရင်သွေးပေါင်ချိန်ကိုပုံမှန်ချိန်ပြီးတော့ကယ်ရွေးများသွေးတိုးနေမယ်ဆိုရင်ဆရာဝန်တွေနဲ့ညွှန်ကြားချက်နဲ့အညီတိုင်းနာဆောင်ရွက်ပြီးကုသမှုခံယူရမှာဖြစ်ပါတယ
်။သွေးတိုးယောဂါရှိမှန်းသိတဲ့သူတွေအနေနဲ့လည်းသွေးတိုးကြဆေးတွေတောက်နေတဲ့သားနဲ့သတ်မှတ်ထားတဲ့သွေးပေါင်ချိန်ကိုပြန်မရောက်တာမျိုးရှိတတ်ပါတယ်။သွေးတိုးကြဆေးတွေတောက်နေတဲ့သားနဲ့သွေးပေါင်ချိန်ကိုသတ်မှတ်ထားတဲ့သွေးပေါင်ချိန်အထိရောက်အောင်ပြန်မချနိုင်တာဟာဘလို့အကြောင်းလေးကြောင့်ဖြစ်နိုင်ပါလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုရှင်းပြပါရစေ
။သွေးတိုးရှိမှန်းသိပြီးတော့ဆေးတွေတောက်နေတဲ့နဲ့သွေးပေါင်ချိန် တတ်မှတ်ထားတဲ့သွေးပေါင်ကြီးမရောက်တာဆိုလို့ရှိရင်နံပါတ်၁ကတော့ဆေးကိုမှန်မှန်မတောက်တာပါနောက်တစ်ခုကတော့မိမိရဲ့သွေးပေါင်ကြီးပုံမှန်ဖြစ်ပြီဆိုပြီးတော့ဆေးကိုရလိုက်တယ်နောက်တစ်ခုကတော့ဒီဆရာဝန်ကတလပေးလိုက်တယ်ဆိုရင်တလတောက်ပြီးရဲ့အခါမှာလူနေကောင်းပြီဆိုပြီးတော့ဆက်တောက်တာမျိုးမရှိတော့ဘူးတချို့တွေကြတော့သွေးပေါင်တားကျသွားမှစိုးရိမ်ပြီးတော့ပုံမှန်သွေးပေါင်ကြီးရောက်ပြီဆိုရင်ရက်လိုက်တာတွေရှိတယ်ပေါ့နော်အဲ့တော့ဒီချက်တွေကြောင့်မလို့ကိုယ့်ရဲ့သွေးပေါင်ကြီးကပြန်ပြီးတက်နေတယ်တက်နေတာကိုလည်းသွေးပေါင်မချိန်တဲ့အတွက်မသိရှိဘူးနော်ဒီနည်းနဲ့ဆရာတော်သွေးလို့ရှိတဲ့လူတွေကရှိတော့လဲဆေးတောက်နေတော့လဲကိုယ့်ရဲ့သွေးပေါင်ကြီးကြီးတတ်မှတ်ထားတဲ့သွေးပေါင်ကြီးကိုမရောက်တာဖြစ်ပါတယ
်တချို့သွေးတို့လူနာတွေမှာတော့သွေးတို့ကြဆေးတွေကိုတစ်မျိုးထက်ပိုပြီးတောက်သုံးမှုလိုတယ်လို့သိရပါတယ်သွေးတို့ကြဆေးတစ်မျိုးထက်ပိုပြီးတောက်သုံးမှုလိုတဲ့အကြောင်းကိုလူနာကိုယ်တိုင်ကသဘောပေါက်နားလည်သိရှိပြီးတိတိကျကျလိုက်နာကျင့်သုံးမှသွေးတို့ရဲ့နောက်ဆက်တဲ့ပြဿနာတွေကိုရှောင်ရှားနိုင်မှာဖြစ်တယ်လို့ဒေါက်တာဦးမောင်ချွန်တိုင်ကအခုလိုပြောပါတယ
်သွေးတို့ရှိတဲ့လူတယောက်ကသွေးတို့ကြဆေးတစ်မျိုးထက်ပိုပြီးလိုအပ်တာတွေ့ရပါတယ်ပေါ့နော်ဒါကြောင့်မလို့ကိုကသွေးကြစီတောက်နေတဲ့အချိန်မှာကိုရဲ့အိမ်မှာသွေးပေါင်ကြီးကိုမှန်မှန်စစ်ဆေးဖို့လိုပါတယ်။တတ်မှတ်ထားတဲ့သွေးပေါင်တက်ကြော်နေတယ်ဆိုလို့ရှိရင်ဆေးကိုထပ်ပြီးတိုးဖို့သမုတ်ဆေးသစ်ပေါင်းဖို့အတွက်ကိုဆရာဝန်နဲ့တိုင်ပင်ဖို့လိုပါတယ်။အဲ့တော့အဲ့ဒါဒီဆရာဝန်တွေပြင်လူနာတွေလည်းသိရှိထားဖို့လိုပါတယ်။ဒါမှသာလေနောက်ဆက်တဲ့ပြဿနာတွေကိုမခံစားရမှာဖြစ်ပါတယ်။
သွေးတို့ရောဂါရှိမှန်းမသိတဲ့သွေးတို့ရောဂါဖြစ်နိုင်ခြေများတဲ့သူတွေဟာသွေးပေါင်မမှန်ချိန်ပေးတဲ့နည်းလမ်းနဲ့သွေးတို့ရောဂါရှိမှရှိဆိုတာကိုစစ်ဆေးဖို့ထုတ်ကူတာပို့လို့ပြီးသွေးတို့ရောဂါရှိမှန်းသိတဲ့သူတွေအနေနဲ့လည်းကုသမှုနည်းလမ်းတွေကိုစနစ်တကျမမှန်ကန်ကန်လိုက်နာကျင့်သုံးရင်သွေးတို့ရောဂါရဲ့နောက်ဆက်တဲ့ပြဿနာတွေကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒေါက်တာတန်းဆိုတင်ဆက်နေတဲ့ကျန်းမာရေးကဏ္ဍကိုကြားခဲ့ရပါရှင်အားကစားကဏ္ဍမတိုင်ခင်ဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုအရင်တင်ပြပေးချင်ပါတယ်အငင်းပွားပွဲကုလကိုစလဲရဲ့မြန်မာနိုင်ငံခီးဆိုတဲ့ကောင်းစင်နဲ့ဆွေးနွေးသုံးသပ်ထားပါတယ်ဝေဖန်ရှုံချမှုတွေရှိနေတဲ့ကုလအတွင်းရေးမှူးချုပ်အထူးကိုယ်စားလှယ်ရဲ့နေပြည်တော်ခီးစဉ်ဟာမြမပြဿနာပြည်လဲရေးအတွက်တစုံတရာအထောက်အကူဖြစ်စေနိုင်ပါသလားတိခီးစဉ်ရဲ့ရလကမြမပฏิပခအပေါ်ဘလို့ရိုက်ခတ်လာနိုင်ပါသလဲမြမအရေးသုံးသပ်သူဦးရဲထွန်းနဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးရဲထွန်းခင်ဗျာဒီနေ့ကျွန်တော်ဦးရဲထွန်းကိုဆက်သွယ်ရတဲ့အကြောင်းရင်းကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားဥခရက်ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးသုံးသပ်ခြင်းလို့ဖြစ်ပါတယ်ပထမဦးဆုံးကတော့ဒီခီးစဉ်ဘယ်လောက်ထူးခြားသလဲဆရာကိုအကျဉ်းဆုံးပြောပါလားခင်ဗျာ
အကျဉ်းဆုံးပြောရမယ်ဆိုရင်တော့မြန်မာနိုင်ငံကိုရောက်လို့ရှိရင်ဘာတွေပြောတဲ့နယ်ဘာတွေတိုက်တွန်းတဲ့နယ်ဆိုတဲ့ဟာကိုပြင်ပမှာနိုင်ငံရေးအတိုင်းဝိုင်းနဲ့ရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့အခါကျတော့အကြံဉာဏ်တွေရယူခဲ့တာမြန်မာနိုင်ငံဆိုင်ရာအာဆီယံကိုယ်စားလှယ်နဲ့လည်းမတ်စတာလောက်ကတွေ့ခဲ့တယ်။တွေ့ပြီးတဲ့အခါကျတော့မှအခုသူ့အလုပ်ကိုသူကဒါအကောင့်ထဲပေါ်ပြတာပေါ့နော်။အဲ့တော့ပြန်သွားတဲ့အခါမှာတော့အများကဒီခီးစဉ်ကနေပြီးတော့ဘာမှထူးထူးခြားခြားအောင်မြင်မှုမရခဲ့ဘူးလို့အဲ့ဒါလိုသုံးသပ်ကြတာတွေ့ပါတယ်ဗျ
။ဟုတ်ကဲ့။ဆိုတော့အများကဒီခီးစဉ်ကဘာမှအောင်မြင်မှုမရခဲ့ဘူးလို့သုံးသပ်တော့ဥယျာဉ်ထွန်းကသဘောတူပါသလား။ဘာများအောင်မြင်မှုရခဲ့တယ်ဒီထက်ကမျောလင်းချက်ဖြစ်ဖြစ်ပေါ့လေ။တောင်းကျိုးတစုံတရာထွက်ပေါ်ခဲ့တယ်လို့သုံးသပ်မိပါသလား
။တိတိကျကျလေးစဉ်းစားမယ်ဆိုရင်တော့ပထမဦးဆုံးအမျက်ထွက်တာကတော့ဒီနိုလင်းဟိဇာအနေနဲ့မြန်မာနိုင်ငံအရေးကူညီဖြည့်ရှင်ပေးဖို့အတွက်မြန်မာအစိုးရလက်ခံအောင်တော့သူဆက်ဆံဆောင်ရွက်နိုင်တယ်ဆိုတဲ့ဟာပေါ့เนาะ NASA ကနဲ့ပြည်လျောင်ဆက်ဆံတယ်ဆိုတာတော့ပေါ်လွင်တာပေါ့ဒါပထမဆုံးကျွန်တော်ဒါသူ့အောင်မြင်ချက်လို့ပြောနိုင်ပါတယ်ဒုတိယကတော့ဒေါက်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့စိုးရိမ်ချက်နည်းနည်းပို့ပြီးတော့ကျန်းမာရေးအရာနေထိုင်ရေးအရာဂရုစိုက်ဖို့သူ့တောင်းဆိုချက်တရားတော့ NASA ကရဲ့တုံ့ပြန်ချက်မှာဒါတော့လိုက်လျောတဲ့သဘောတွေ့ရတယ်နောက်တစ်ခုကလုံးဝမတွေ့ရဘူးလို့ပိတ်ပင်ထားတာမဟုတ်ဘဲနဲ့တွေ့ခွင့်ကိုလမ်းဖွင့်ပေးထားပါတယ်ဆိုတော့အဖြေစကားရခဲ့တာပေါ့နော်ဒီတစ်ခါမတွေ့ရပေမဲ့နောက်ခေါက်ဒီမှာတွေ့ရနိုင်တယ်လို့ညွှန်လင်းစရာရှိပါတယ်ပြန်တဲ့ဒီကိစ္စတွေကတော့ညွှန်လင်းဟိဇာကအပြင်ရောက်ပြီးတော့ပြန်ပြောတဲ့သတင်းစာရှင်းလင်းပွဲမှာသူဘာတွေပြောခဲ့တယ်ဆိုတဲ့ဟာကိုပဲပြောပြီးတော့ရသကဘက်ကဘလို့ပြန်ဖြည့်ရှင်းတယ်ဆိုတဲ့အကြောင်းမပါတော့လက်စားကအဲ့ဒါကိုတော့သဘောတွေ့ဖို့မရဘူးအဲ့ဒါကိုတော့သူတို့အခုအပြင်းထန်ကန့်ကွက်နေတယ်ပေါ့နော်အဲဆိုတော့ NUG ကလည်းဒီစီးစင်နဲ့ပတ်သက်ပြီးတော့အပြင်းထန်ကန့်ကွက်ရှုံချနေတယ်NUG နဲ့တခြားဒီအတိုက်ခံအင်အားစုတွေကိုပြီးမှပြူတာလည်းမပါဘူးဆိုတဲ့အကြောင်းလေးပေါ့နော်ဒီနတ်ဆက်ကကိုပြင်းပြင်းရှုံချတာတွေလည်းရဲတင်းတင်းမပြောရဲဘူးဆိုပြီးတော့အဲဒီသူ့ကိုရှုံချကန့်ကွက်နေကြတာပေါ့ဆိုတော့သူ့မှာလည်းအခက်ခဲတော့ရှိတာပေါ့နော်ဘေးကျန်ချက်ဖြစ်နေတယ်လို့အဲ့လိုသုံးသပ်ရပါတယ်ဗျာ
ဆိုတော့နတ်ဆက်ကကပြန်လိုက်ကျညာရဲ့ထဲမှာဥယျာထွန်းကသူတို့ပြန်ပြောလိုက်တဲ့အကြောင်းအရာတွေလူလင်းဟေစာရဲ့ဒီညချက်မှာထက်သွင်းမဖော်ပြလို့ဆိုပြီးတော့ပြောတော့ပါတယ်တကယ်တော့လူလင်းဟေစာကအခုတော့ရဲ့ခီးစဉ်ဟာနတ်ဆက်ကကိုဒီမင်းအသီးမှတ်ပြဖို့မဟုတ်ဘူးလို့အတီလင်းပြောလိုက်တဲ့ကိစ္စကိုနတ်ဆက်ကဒေါသထက်ခံပြင်းလို့အခုလိုတန်တမန်လှုပ်ထုံလို့မှမရှိရဲ့ရှင်ကြီးချက်တွေကိုအစိစိထုတ်ပြန်တယ်ဆိုတာကမဖြစ်နိုင်ဘူးလားခင်ဗျာ
အဲဒါလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ဒီအသီးမှတ်ပြုတယ်မပြုဘူးဆိုတာကမြန်မာနိုင်ငံအခုဖြစ်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဖြေရှင်းဖို့အတွက်နတ်ဆက်ကဟာအရေးကြီးတဲ့အဲဘက်တစ်ခုဖြစ်တယ်ဆိုပြီးတော့လာဆွေးနွေးတာကိုပင်လင်ဒါအတိမတ်ပြုတယ်ဆိုတဲ့သဘောသက်ရောက်တယ်လို့သူတို့ယူဆမှာပေါ့ဗျာအာမြန်မာနိုင်ငံရဲ့တရားဝင်လာပြည်သူရွေးကောက်တင်မြှောက်ထားတဲ့အစိုးရလို့အတိမတ်ပြုတာလားဒါမှမဟုတ်မြန်မာပြည်ပခအရေးခင်းနေကိုဖြေရှင်းဖို့အတွက်အရေးကြီးတဲ့ဘက်တစ်ဖက်လို့အတိမတ်ပြုတာလားဒါတော့ကွာမှာပေါ့လေအဲ knowledge ဟိစာအနေနဲ့အဲ့ဒီအသိအမှတ်ပြုမှုတစ်ခုခုရှိလို့ဒါလည်းလာတာပေါ့ဒါတော့ရှင်းပါတယ်အဲ့ဒီဟာအပေါ်မှာမကျေနပ်တာလည်းဖြစ်နိုင်ပါတယ
်နောက်တစ်ခါ knowledge ဟိစာကဆယ်လတောင်ပါဖြစ်လို့အထင်ယူခဲ့ရတယ်လေတိုင်းပြည်အချင်းတွေဟာသိကူစူးစူးဝါဖြစ်နေတယ်ဆိုတာကြားခဲ့ပါပြီဆိုတော့ဘာဖြစ်လို့လောက်တောင်မှနောက်ကျပြီးမှလာရတယ်လဲဆိုတာလည်းပဲစဉ်းစားကြရတော့ဖြစ်မှထင်ပါတယ
်ကျွန်တော်ခံမှန်းကြည့်တာတော့သူကအခုလာတာတောင်မှဝိုင်းပြီးတော့ကန့်ကွက်နေတာရှိတယ်။အဲဒီနတ်ဆက်ကနဲ့ထိတွေ့ဆက်ဆံတာကိုသိတဲ့ဘောမကြကြဘူးပေါ့နော်။အဲ့လိုကြောင်မလို့အဲလာတာနောက်ကျနေတာလည်းဖြစ်နိုင်တယ်လို့အာဆီယံကစူးစမ်းနေတဲ့ကိစ္စကိုသူတို့ UN ကလည်းထောက်ခံထားတယ်။လက်တွေ့ပေါ်ကြပြီးတော့အဲပို့ပြီးတော့ဖြစ်နိုင်နေပေါ့နော်။အဲ့တော့အာဆီယံကိုသူဦးစားပေးတဲ့အနေနဲ့သူကိုယ်စားလှယ်နဲ့တွေ့တယ်အာဆီယံကလုံးမဲ့ 5 point consensus ကိုအကောင့်တဲ့ပေါ်နေတာကိုလည်းထောက်ခံတယ်လို့သူပြောတယ်ဆိုတော့ကြာသွားရတဲ့အကြောင်းရင်းတွေမှာအဲ့ဒီကိစ္စတွေလည်းပါမယ်လို့ထင်ပါတယ
်လူလင်းထေတာကသူအနေနဲ့ပေါ်လေနောက်ဆုံးစာမျက်နှာမှာထည့်ထားတယ်မြန်မာနိုင်ငံရဲ့ညီညာရေးနဲ့ဒီမိုကရေစီစီသောအနာဂတ်ဖြစ်မြောက်ရေးအတွက်သူဟာပြည်ဝင်လင်းလင်းနဲ့ဆက်လက်ပြီးတော့ဆွေးနွေးဆက်ဆံသွားမယ်လို့ပြောပါတယ်ဆိုတော့အခုပြေဆုံးမှုကသိအစင်မပြေဘူးအဖူးထစ်တွေရှိရဆိုမှဆက်လက်ပြီးတော့ဆွေးနွေးမှုတွေရှိလာနိုင်သေးတယ်ဆိုတဲ့သဘောပေါက်ရနော
်ဆက်လက်ပြီးတော့ရှိနိုင်တဲ့သဘောပါဟိုဘာပြုလို့ဆိုတော့ကုလသမဂ္ဂအထူးကိုယ်စားလှယ်တို့ဟိုဘာလို့ကဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်အရင်နာဖားတို့နဝတတို့ဖြစ်ကလည်းဒီလိုပါပဲသူတို့တွေလာပြီးတော့ပြောရင်သူတို့ပြောဆိုတိုက်တွန်းနဲ့တောင်းဆိုချက်တွေကအောင်မြင်ကြမအောင်မြင်မယ်ဒီကလည်းသူတို့ရဲ့အခြေအနေတွေကိုဘာကြောင့်ဘလို့ဖြစ်ပါတယ်ဘလို့ဆက်လုံးပါပါအာဆိုတဲ့ဟာတွေရှင်းပြလိုက်တဲ့အခါမျိုးမှာသူတို့လည်းနားထောင်သွားတာပဲနားထောင်သွားပြီးမဲ့တကယ်တမ်းအပြင်ရောက်သွားတဲ့အခါမှာတော့သူတို့ကဘာတွေတောင်းဆိုလိုက်ပါတယ်ဆိုပြီးတော့ဟိုကြွားတာပေါ့ဗျာအဲ့လိုမျိုးကတော့ဒါကဟိုဖြိုးဖြစ်စင်ပဲအဲ့တော့အဲ့လိုကြွားတဲ့အခါကျတော့ဒီဘက်ကပြန်ဖြေရှင်းလိုက်တဲ့ဥစ္စာကိုသူကတလုံးမှထည့်မပြောဘူးပေါ့เนาะဒါသူတို့လုံနေရှိတဲ့ထုံးလုံးကြီးတွေပေါ့ဆိုတဲ့အခါဒီဘက်ကကြတာလဲဒါကိုကန့်ကွက်တာပေါ့เนาะဆိုတော့ဒီလိုဖြစ်တာနဲ့တော့နောင်လာမဲ့ခီးစဉ်တွေအတွက်အဟန္တာအနောက်ရဖြစ်နိုင်တယ်လို့မထင်ဘူးနှစ်ဖက်စလုံးကအဲ့လိုတွေးပြီးတော့ပြောကြဆိုကြရတဲ့ဟာကိုပဲသူတို့အလုပ်တွေလုပ်နေကြပါတယ်ဆိုတဲ့ဟာကိုပြနိုင်တာကိုပဲနှစ်ဖက်လုံးကလိုလားနေကြတယ်လို့အဲကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့လူတော်တော်များများကတော့မကြိုက်ကြဘူးပေါ့ဥရထုံလေးစောစောကပြောခဲ့တယ်အဖွဲ့စည်းတော်တော်များများကလည်းမကြိုက်ကြဘူးဆိုတော့အခုလိုကုလသမဂ္ဂအတွင်းမှုကြုံရဲ့ဂျာဝင်စစ်စစ်ရေးညှိနှိုင်းဖို့ကြိုးပမ်းတဲ့ဟာကိုတောင်မှပြိပြီးတော့လူတွေကမကြိုက်ချင်ကြဘူးဆိုတော့လူတွေရဲ့မျှော်မှန်းချက်ကဘလောက်တောင်ရှိနေကြလို့လဲဆိုတာလည်းစဉ်းစားစရာဖြစ်မယ်ထင်ပါတယ်အဲ့ဒါကိုလည်းထည့်သွင်းစဉ်းစားကြည့်ပါဦးရှေ့အလားအလာကကောက်နိုင်ပါဦးမလားခင်ဗျာဒီလမ်းစဉ်က
အဓိကတော့ခုန NUG တို့ဘာလို့အပါအဝင်ပေါ့နော်အဖွဲ့အစည်းတွေပြောဆိုနေတာပြည်သူလူထုရဲ့ဟွာကတော့သူကရှင်းရှင်းပြတ်ပြတ်ပြောနေကြတာပေါ့အဲခင်ဗျားတို့ဒီလိုလောက်တာမှားတယ်အဲအခြေခံဥပဒေနဲ့မညီဘူးဒါကြောင့်မလို့ပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုပြန်အာဏာအနှစ်မှာ အခဲတို့လိုရတယ်ကိုအကုန်လုံးရှုံချတယ်အဲ့ဒါလိုမျိုးပြောနေကြတာအဲ့ဒါလိုမျိုးပြောလို့ရှိရင်အဲဒီလက်တွေ့ပိုင်းမှာကအလုတ်ကဖြစ်မှာမဟုတ်ဘူးဟိုအလုတ်မဖြစ်တဲ့အပြင်နောက်အခေါက်တွေလာရဖို့လည်းမပေကြဘူးအဲ့လိုဖြစ်တော့ဒေါ်လင်းဧဇာအနေနဲ့ကတော့အဲညှိနှိုင်းဖို့ဆွေးနွေးဖို့အဲဒီထက်မှလုံးလို့ရတဲ့အဲဒီဒုက္ခတဲ့ကူညီရေးကိစ္စတွေမှာနှက်နှက်တတဖြစ်ဖို့အဲအဲ့ဒါတွေကိုလည်းအကူညီဖို့အစတဲ့ဖြစ်နိုင်တဲ့ဟာတွေပဲပြီးရွေးပြောသွားတာပေါ့အဲ့ဒါကိုအန်ယူဂျီတို့အပါအဝင်ပြည်ပကဒီအဖွဲ့အစည်းတွေကရောပြည်သူလူထုကြားထဲမှာလည်းအဲဒါတော့ကတော့ဟိုပါပေါ့နှမ်းဖြူတဲ့ဟိစ္စပဲပေါ့နော်အဲ့ဒါလိုမြင်ကြတာပေါ့ဆိုတော့ပြက်ပြက်သားသားတစ်ခုခုဖြစ်သွားစေချင်တာပေါ့ဒါပေမဲ့လက်တွေ့ပိုင်းမှာအဲ့ဒါကလုံးလုံးမရဘူးဆိုတာကိုလည်းနော်လင်းဟိစ္စအပြိနေတယ်အဲ့လိုဖြစ်ပါတဲ့အခြေအနေကတော့
အခုဦးရထောင်းကပြောတဲ့အဲ့တော့ဒိုလင်းဟေဇာတို့ကကုလသမဂ္ဂလည်းပဲအာဆီယံရဲ့ဘုံသဘောတူညီချက်အတိုင်းလိုက်မယ်အာဆီယံဝဲရှိကိုတွန်းပို့နေတယ်ဆက်သဖြင့်ပြောတယ်ဆိုတော့ဒီအာဆီယံမူအတိုင်းတော့ရှေ့ဆက်ပြီးတော့တကယ်အလုပ်ဖြစ်သွားလိမ့်မယ်ပြည်လည်သွားလိမ့်မယ်လို့မျှော်လင့်နိုင်ပါလား
ညှော်လင့်စရာတွေကတော့ဖက်ထဲပြောင်းလဲအကြောင်းတော့မဟုတ်ဘူးပေါ့နော်အဲဒီဒိုလင်းဟေဇာနဲ့တွေ့တဲ့ပွဲမှာနာဇကဥက္ကရာကပြောလိုက်တဲ့ဟာတစ်ခုကဒေါန်ဆန်းစုကြည်နဲ့ပတ်သက်လို့သူတို့ဒီဥပဒေအရဟိုပြင်းပြင်းထန်ထန်လုပ်မယ်ဆိုရင်ဒီတဲ့လုပ်နိုင်ပါတယ်ဒါသူတို့တက်ညာထားတာဆိုတော့တကားသူပြောတာရှိတယ်ပြစ်ဒဏ်ကလူငင်းချမ်းသာခွင့်လို့ပါတော့ဘယ်လိုပြုမယ်ပါညာဆိုတဲ့ကိစ္စကအမှုတွေပြီးသွားတဲ့အခါမှာအဲနာဇကအပေါ်မှာသဘောထားလို့ရှိမလဲဆိုတဲ့အပေါ်မှာအများကြီးပြီးပါတယ်လို့ပြောတယ်ဆိုတော့ဒါကသူ့အနေနဲ့ကဘောင်ဆန်းစုကြည်အမှုတွေပါစစ်စစ်ပြီးသွားတဲ့အခါမျိုးမှာနောက်ကကိုမှုလောက်ကြံနေတဲ့ဘယ်ချိန်ပြီးမလဲတော့မသိဘူးပေါ့နော်အဲ့ဒါတွေပြီးသွားတဲ့အချိန်မှာဘလို့သဘောထားရှိမလဲအဲဒီသဘောထားဥပမာဟိုတနေ့ကတရားရုံးမှာထွက်လိုက်တဲ့ဖက်ဆိုချက်မှာဆိုရင် NUG တို့ PDF တို့ဆိုတာဘာတွေလဲကျမမသိဘူးဆိုတော့အဲပြောဆိုချက်မျိုးပေါ့နော်ဆိုလိုချင်တာကဒါတွေကကျမတာဝန်မဟုတ်ဘူးကျမလည်းမသိဘူးဆိုပြီးတော့ဒါကဥပဒေကြောင်းအရာအာကျင်းရှင်းအောင်ထွက်ဆိုလိုက်တာပေါ့အဲလက်တွေ့မှာဒီလိုလက်နက်ကင်ကျန်လေတိုက်ခိုက်နေတဲ့ဥစ္စာတွေကိုသူကထောက်ခံသလားမထောက်ခံဘူးလားဆိုတဲ့ကိစ္စမျိုးเนาะလွန်ခဲ့တဲ့ကာလတွေကထားခဲ့တဲ့သဘောထားမျိုးရှိမလားဆိုတဲ့အပေါ်တွေမှာလည်းတည်မဲ့တဲ့ ਨੇ အဲဒါကိုရည်ရွယ်ပြီးတော့အဲဒီနာဇကဥက္ခကပြောပုံရပါတယ်ဆိုတော့အဲ့ဒီလိုအပြောင်းလဲတွေရှိလာလို့ရှိရင်တော့အခြေအနေတွေကလက်ဖက်ညှိနှိုင်းဖို့ဖြစ်နိုင်တယ်လို့ကျွန်တော်ကတော့ယူဆတယ
်ဟုတ်ကဲ့အဲဒေါန်ဆန်းစုကြည်ရဲ့အမှုတွေဆိုရတဲ့ပတ်သက်ပြီးတော့နာဇကကိုရိုင်းသူရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားတယ်ဒေါန်ဆန်းစုကြည်ဟာရွေးကောက်ပွဲမှစမှမှုကိုနှိမ့်နှိုင်းဖို့ပြောတာကိုပယ်ချခဲ့တယ်။တကယ်လို့အဲ့ဒီကိစ္စကလက်ခံရမယ်ဆိုရင်အခုကိစ္စဘာမှဖြစ်လာနိုင်ကြမရှိဘူးလို့သူကပြောထားတယ်။ဆိုတော့ဒေါန်ဆန်းစုကြည်ကိုမကျေနပ်လို့သာဒီဟာတို့တမင်းရမဲရှာပြီးတော့လုံနေတဲ့အမှုတွေဆိုတာစိတ်ပေါ်နေနေလို့ယူဆစရာဖြစ်မနေဘူးလား
။ဒါဆက်ကဥက္ကရာအဲ့လိုပြောလိုက်တဲ့ပြောလိုက်ဒီဟိုပြောဆိုချက်ကတော့ဒါသူကြောင်ဝင်ခံလိုက်တာပေါ့နော်။အဲဒါဆိုရင်ကျွန်တော်ကတော့အဲနိုင်ငံရေးကိစ္စတွေကအဓိကဖြစ်တယ်အဲကျန်တဲ့ဒီဥရေတောင်းဆိုင်ရာကိစ္စတွေကတော့လက်အောက်ခံပေါ့သူတို့လာကတော့ကျွန်တော်မြန်မာလိုပြောမယ်ဆိုရင်အဲလူမုန်းတော့မူသုံးတာပေါ့ဗျာအဲ့လိုပဲပြောရမယ်ဖြစ်ပါတယ်
ညင်ပေါ်ဖက်ကုလကိုစလဲရဲ့မြန်မာနိုင်ငံခီးစင်းဆိုတဲ့ကောင်းစင်နဲ့ဦးရဲထွန်းနဲ့ဦးကျော်ဆန္ဒတို့ဆွေးနွေးတုတ်တက်ခဲ့တာကိုနားဆင်ခဲ့ရတာပါရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA PA တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရစေ။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါရစေ။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
သ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားအစီအစဉ်အလဲရောက်ပါပြီ။ American, Canada နဲ့ Mexico တို့သုံးနိုင်ငံပေါင်းပြီးပူရဲအင်ရှင်အဖြစ်ကျင်းပမဲ့2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲလက်ခံကျင်းပမဲ့မြို့16မြို့ကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကရွေးချယ်လိုက်တာနဲ့ပတ်သက်ပြီးတော့အခုတစ်ပတ်ရဲ့အားကစားကဏ္ဍမှာကိုရနိုင်ကစူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်၊ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံပူးတွဲအင်ရှင်ဖြစ်ကျင်းပမယ့်2026ကမ္ဘာ့ဖလားဘောလုံးပွဲအတွက်ကျင်းပမယ့်မြို့တွေကိုရွေးချယ်လိုက်ပါပြီ။ဒီလိုကမ္ဘာ့ဘောလုံးဖွဲ့ချုပ်က2026ကမ္ဘာ့ဖလားဘောလုံးပွဲအတွက်အဲ့ဒီသုံးနိုင်ငံကမြို့ကြီး16မြို့ကိုရွေးချယ်လိုက်တာပါ။စုစုပေါင်းမြို့22မြို့ကကမ္ဘာ့ဖလားကျင်းပဖို့အတွက်ကြိုးပမ်းခဲ့ပြီးတော့အမေရိကန်က17မြို့၊မက္ကဆီကိုက3မြို့နဲ့ကနေဒါက2မြို့ရွေးခံခဲ့ရပါတယ်။အမေရိကန်မှာတော့ LA, San Francisco, Seattle, Kansas City,Dallas, Houston, Atlanta, Boston, Miami, New York, New Jersey နဲ့ Philadelphia မြို့တွေမှာကစားမှာဖြစ်ပြီးတော့ Mexico မှာတော့ Mexico City, Guadalajara, Monterrey မြို့နဲ့ Canada ဘက်ကတော့ Vancouver နဲ့ Toronto မြို့တွေမှာကစားမှာဖြစ်ပါတယ်။ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကတော့အဲ့ဒီမြို့တွေအတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ
်။ The most competitive process everfor the FIFA World Cup and of course congratulate the 16 cities. I mean we'll have the world coming here.
Kabala Bolong Pwe atwet ka do da ga pyan sain mu a mya song long ngan sin phit pi a ywe khan ya de myo atwet goun yu ba de. De kabala long ga di ko la ja ma phit pi do a yan ko sait lou sha sia kaung de pwe phit ma ba. Chan daw byaw de lo ba be da ga kabaw paw ma di de khan na song pwe phit ma ba.
ဒီလိုမျိုးစီနဲ့အလီစတဲ့အရွေးခံရတဲ့မျိုးတွေကမျိုးကန်နေနဲ့တာဝန်ရှိသူတွေကတော့ကမ္ဘာဖလားကိုသူတို့မျိုးမှာချင်းပါမှာဖြစ်တဲ့အတွက်ပျော်ရွှင်စွာနဲ့အောင်ပွဲခံနေကြပါတယ်။မျိုးစီပြည်နယ်အုပ်ချုပ်ရေးမှူးဖဲလ်မာဖီကတော့
In as much as we want the early games there's one game we want. We want the last game.
ကျွန်တော်တို့အနေနဲ့အစောပိုင်းပွဲတွေမှာဒီမှာကစားနိုင်သလောက်ကစားစေချင်သလိုလိုချင်ဆုံးပွဲတစ်ပွဲကိုပြောပါဆိုရင်တော့နောက်ဆုံးပွဲကိုလိုချင်ပါတယ်။နောက်ဆုံး final ပါကမ္ဘာဖလားကိုကျွန်တော်တို့ရဲ့ဒီ Met Life တွင်ကြီးမှာကင်မြောက်စေချင်ပါတယ်ကမ္ဘာဖလားကိုဒီမှာမကစားဖို့ဆိုတာဘယ်လိုဖြစ်နိုင်မှာလဲနယူးယောက်မြို့ကြီးရဲ့ Liberty ရုပ်ထုကြီးရဲ့ Ellis ကျွန်းရဲ့ကိုကြည့်လိုက်ပါဒါတွေကမတူကွဲပြားမှုတွေရွှေပြောင်းအခြေချသူတွေရဲ့မူလစိတ်မြင့်တွေနဲ့ဘောလုံးဆိုတာကိုပေါ်ပြနေတဲ့အတွက်ကမ္ဘာဖလားကိုဒီမှာမကစားလို့မဖြစ်ပါဘူး
ဒီမခါရဲမျိုးတွေကတော့ Washington DC, Baltimore, Denver, Nashville, Cincinnati, Orlando နဲ့ Canada က Edmonton မျိုးတွေပဲဖြစ်ပါတယ်။အဲဒီမှာ American ရဲ့မျိုးတော် Washington DC ရွေးမခါရတဲ့အပေါ်မှာအတော်များများကတော့အံ့အားသင့်နေကြပြီးတော့မျိုးတော်ဖြစ်တဲ့ Washington DC ကိုရွေးချယ်သင့်တယ်လို့ယူဆကြသူတွေလည်းအများအပြားရှိနေကြပါတယ်။ကမ္ဘာဖလားကျင်းပမဲ့မျိုးတွေထဲမှာ Washington ကိုရွေးမခါရတဲ့နဲ့ပတ်သက်ပြီးတော့ Washington DC မျိုးတော်တစ်ဝိုက်မှာနေထိုင်တဲ့မြန်မာလူရင်းစဉ်ကိုသမားဟောင်းကိုရင်ထွေးကတော့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ်
။ကျွန်တော်94တုန်းကဒီနိုင်ငံရောက်နေပါပြီ။ဒါပေမဲ့ရောက်ခါကဆိုတော့မလဲမဝဲမသွားတဲ့မလာတဲ့ဆိုတော့ကျွန်တော်တို့ TV ကကြည့်ရတယ်။ခုချိန်တော့ကျွန်တော်တို့2026လုံးမယ်ဆိုတော့ပြီတော့အာဝန်တန်တော့အမေရိကန်နိုင်ငံနဲ့ပါတယ်။သွားကြည့်မယ်ဆိုပေမဲ့လေကျွန်တော်တို့ Washington DC အပါခဲ့ဘူး။ဒါပေမဲ့ကျွန်တော်တို့ကမ္ဘာဖလားဝဲဆိုတာကြည့်ရခဲ့ပါတယ်။ဒါကြောင့်မို့ဒီတစ်ခေါက်တော့ဘယ်နေရာမှာရောက်တဲ့နေရာမှာတွက်ကြည့်မယ်ဆိုပြီးစိတ်ကတော့ဆုံးဖြတ်တယ်။ကုတီတလောက်ကတော့ကျွန်တော်တို့ပြည်တလောက်ကတော့နယူးယောက်တို့ဖီလာဒဲဖီးယားတို့ပါတယ်။ဖီလာဒဲဖီးယားဆိုလည်းတွားရင်နှစ်နိုင်လောက်ပဲကြာတယ်နယူးယောက်ကလည်းတွားရင်လေးနိုင်လောက်ပဲကြာတယ်။အဲ့ဒါကိုအတွက်တော့ဒီတစ်ခေါက်တော့တွက်ကြည့်မယ်လို့စိတ်ကဆုံးဖြတ်ထားပါတယ်ခင်ဗျာ။ဒါပဲဖြစ်စီကျင်တာပါဗျာ။ Washington DC မှာဖြစ်စီကျင်တာပါဗျာ။ Washington DC မှာဖြစ်တဲ့ခါကျတော့ကျွန်တော်တို့တွက်ကြည့်ရတယ်ပို့ဖို့လွယ်ကူတယ်ပေါ့ဗျာ။အဲ့ဒါလိုမျိုးခံစားရပါတယ်ခင်ဗျာ
။ Washington DC မှာဘာကြောင့်ကျင်းပတဲ့နယ်လို့မြင်လဲ
Washington DC ဆိုတာအမေရိကန်နိုင်ငံရဲ့မြို့တော်ပဲလေ။မြို့တော်ကြီးတစ်ခုမှာလာပြီးတော့ဖြစ်စီကျင်တာပေါ့။ကျွန်တော်အကြီးဆုံးမှာနေခဲ့တဲ့သူဆိုတော့ဒီနိုင်ငံမှာဒီနိုင်ငံဒီမျိုးတော်မှာလုပ်ရင်တော့ကျွန်တော်တို့ကဒီမျိုးမှာနေတဲ့အတွက်ဖြစ်စေချင်တဲ့ဆန္ဒပ
ါ Washington DC ကအစောပိုင်းမှာကမ္ဘာဖလားကိုကုဘာသာကိုကျင်းပခွင့်ရဖို့အတွက်ရှောက်ခဲ့ပေမဲ့နောက်ပိုင်းမှာတော့ Baltimore မြို့နဲ့ပေါင်းပြီးတော့ကျင်းပဖို့ချူပန်းခဲ့တာပါ1994ကမ္ဘာဖလားမှာတော့ Washington က RFK ဘောလုံးခွင့်ကြီးမှာကစားခဲ့ပေမဲ့အခုအခါမှာတော့အဲ့ဒီခွင့်ကဖြိုးဖို့အတွက်လုပ်နေတာကြောင့်ဒီဒီချိန်မှာတော့Maryland နဲ့ Washington DC ဆက်မှာရှိတဲ့ FedEx ကွင်းကြီးမှာကစားဖို့အဆိုပြုခဲ့တာပါဒါပေမဲ့ FedEx ကွင်းဟာလည်းကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မမီသလို Washington မြို့ထဲက DC United ရဲ့ Audi ဘောလုံးကွင်းကလည်းလူ1000ပဲဆက်လာကြကမ္ဘာဖလားကျင်းပဖို့မဖြစ်နိုင်ပဲ
ဘော်တီမိုးနဲ့ဝါရှင်တန်နှမျိုးပေါင်းပြီးကျင်းပဖို့နောက်ပိုင်းမှာလှုပ်ခဲ့ကြပါတယ်။ဘော်တီမိုးမျိုးကအသစ်ပြန်လည်မွမ်းမံတီးဆောက်ထားတဲ့ MND ဘန်ရဲ့ဘောလုံးကွဲမှာပွဲကိုကစားပြီးတော့ဝါရှင်တန်ကအမျိုးသားရင်းမြစ်နဲ့ရှောက်မှာပရိသတ်တွေနဲ့ကမ္ဘာဖလားပွဲကိုဆင်နွှဲဖို့အတွက်ဒီမျိုးနှမျိုးကတာဝန်ရှိသူတွေစီစဉ်ခဲ့တာဖြစ်ပါတယ်။အောက်သားဝေဖန်သူတွေနဲ့30သူတွေကတော့ဝါရှင်တန်တဝိုက်ကဘောလုံးကွဲတွေဟာကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မဟုတ်တာကြောင့်ရွေးမခံရတာလို့သုံးသပ်ကြပါတယ်။အမေရိကန်ဟာ1994မှာကမ္ဘာဖလားကိုအင်ရှင်ဖြစ်တဲ့ချိန်ကျင်းပဘူးတာကြောင့်အခုတချိန်သုံးနိုင်ငံပူးတွဲကျင်းပခွင့်ရတာကတော့သူ့အတွက်အင်ရှင်ဖြစ်ခွင့်ရတာဒုတိယအကြိမ်လို့ဆိုရမှာဖြစ်ပါတယ်။1994ခုနှစ်ကမ္ဘာဖလားတုန်းကတော့အမေရိကန်တဝန်းကမြို့ကြီး6မြို့မှာကျင်းပခဲ့ပြီးတော့အခုတချိန်မှာတော့အဲ့မြို့ကြီး6မြို့တွေက LA San Francisco New York New Jersey Dallas နဲ့ Boston မြို့တွေပဲပြန်ပြီးတော့ပါလာခဲ့တာဖြစ်ပါတယ်။ကမ္ဘာဖလားကျင်းပမယ့်မြို့တွေကိုရွေးချယ်လိုက်ပေမဲ့လည်းဖွင့်ပွဲနဲ့နောက်ဆုံးဖိုင်နယ်ကိုတော့ဘယ်မှာကျင်းပမယ်ဆိုတာတော့မရွေးချယ်ရသေးပဲအဲ့အတွက်လည်းသီစာဆွေးနွေးနေပြီးတော့အချိန်ယူဆုံးဖြတ်သွားမှာဖြစ်တယ်လို့မစ္စတာအင်ဖန်တီနိုကပြောပါတယ်။ဒါပြင်မစ္စတာအင်ဖန်တီနိုကတော့ဘောလုံးဟာအဲ့ဒီ2026ခုနှစ်ကြာရင်အမေရိကန်ကအားကစားတွေမှာထိတ်ဆုံးကိုရောက်နေမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ And at the same time let me share a secret with you two guys and everyone hereBy 2026
ဒီမှာရှိတဲ့သူတွေအားလုံးကိုလျှော့ဝှက်ချက်တစ်ခုကျွန်တော်ပြောပြပါမယ်။အဲ့ဒါကဘာလဲဆိုတော့လာမယ့်2026ခုနှစ်မှာဘောလုံးဟာအမေရိကန်မှာနံပါတ်1ထိပ်ဆုံးအားကစားဖြစ်လာပါလိမ့်မယ်။အဲ့ဒါကျွန်တော်ပြောရပါတယ
်။2026ကမ္ဘာဖလားဘောလုံးပွဲကတော့သုံးနိုင်ငံပူးတွဲပြီးအင်ရှင်ဖြစ်ကျင်းပမယ့်ကမ္ဘာဖလားဘောလုံးပွဲဖြစ်သလိုအသေးရင်အတွက်ကိုလည်းလက်ရှိရှိနေတဲ့32သင်းကနေ48သင်းအထိတိုးချဲ့သွားမယ်ပထမဆုံးကတော့ဖလာနဲ့ဖြစ်ပါတယ
်။အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကိုရရန်ရဲ့အားကစားကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်။တသက်ရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လယ်ယာဖက်မှာတွေ့ရတဲ့တိုက်ရိုက်နာစင်ရန်ဆိုတဲ့အောက်မှာနေစဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။အခုတော့ကြံနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။ရုရှားကျူးကျော်စစ်ကိုခုခံကာကွယ်နေတဲ့ယူကရိန်းပြည်သူပြည်သားတွေရဲ့တူမတူတဲ့ရဲစွမ်းသက်တည်နဲ့လွတ်လပ်မှုတွေအတွက်ဆွန့်လွတ်အနစ်နာခံမှုတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပေါ်တိုနေမှာချီးကျူးပြောဆိုခဲ့ပါတယ်။ရုရှားရဲ့ကျူးကျော်ရန်စားမှု6လပြည့်တဲ့နေ့မှာပဲယူကရိန်းနိုင်ငံကိုအမေရိကန်ကဆက်ပြီးတော့ပံ့ပိုးကူညီတဲ့အနေနဲ့ဒေါ်လာ3ဘီလီယံနီးပါးစီးရဲအကူအညီထပ်ပြီးတော့ပေးအားလိုက်တာပါ။လွတ်လပ်ရေးနေဆိုတာအထိတ်ကဖြစ်ရကိုဆင်နွှဲယုံနေမှာပဲယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့လွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ဂုံယုံဝင်ကြွားစွာဆက်လက်ရည်တည်သွားမယ်ဆိုတာကတိသက်စာပြုလိုက်တာဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကသူ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့တာပါဆိုဗီယက်အုပ်ချုပ်မှုအောက်ယူကရိန်းလွတ်မြောက်ခဲ့တဲ့30တနည်းမြောက်လွတ်လပ်ရေးနဲ့မိန့်ခွန်းမှာသမ္မတဘိုင်ဒန်ကအဲ့ဒီလိုပြောဆိုခဲ့တာဖြစ်ပါတယ်အီရန်ပေါ်ချမှတ်ထားတဲ့စစ်ပွဲရေးတိုက်ခိုက်မှုတွေကိုပြန်လည်ရုပ်သိမ်းပေးရေးအလဲအလှယ်နဲ့အတူအရင်ရှိပြီးသားအီရန်နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးနိုင်ငံတကာသဘောတူညီချက်စာချုပ်ကိုပြန်လည်အကောင့်ထည့်ဖော်နိုင်မဲ့ဥရောပသမ္မတ EU ရဲ့အဆိုပြုချက်တရက်အပေါ်ဆန်းစစ်သုံးသပ်မှုတွေလုပ်ပြီးပြီလို့အမေရိကန်ပြည်ထောင်စုကပို့ထူးနေမှာပြောပါရယ်2015အီရန်နျူကလ িয়ার သဘောတူစာချုပ်ကိုပြန်လည်အသက်သွင်းနိုင်လောက်တဲ့တန်တမာရေးကြိုးမှတ်မှုအဖြစ် EU ရဲ့ကလန့်ချက်အပေါ်အမေရိကန်ကသုံးသပ်ထားတာကိုပြန်လည်အကြောင်းပြန်ထားပြီးတော့တာကိုအီရန်အစိုးရကဆက်လက်ပံ့ပိုးပေးပါရယ်အမေရိကန်ရဲ့တုံ့ပြန်ချက်ကိုအီရန်အစိုးရကစတင်သုံးသပ်နေတယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်နာဆာကရာနီကပြောပါတယ်ရုရှားနိုင်ငံကလောင်စာစီရီကိုမြန်မာနိုင်ငံကဝယ်ယူတော့မယ်လို့နိုင်ငံတကာအရေးလေးလာဆောင်ကျင်နေတဲ့ပိုလန်အခြေစိုက်ဝါဆော့အင်စတီကျူ့ကပြောပါတယ်မြန်မာစစ်ကောင်စီနဲ့ရုရှားအစိုးရကြားနီးကပ်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေပြီးတော့မြန်မာမှာလောင်စာစီမလုံမလောက်ဖြစ်နေချင်းရုရှားကလည်းသူ့ရဲ့လောင်စာစီတွေရောင်းချနိုင်ရေးကြိုးပမ်းနေတာပါယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်တယ်လို့ရကြောင်းတန်ခတ်ပိတ်ဆို့ခံရတဲ့ရုရှားအနေနဲ့သူ့ရဲ့လောင်စာတွေအနောက်နိုင်ငံစီတင်ဖို့ရောင်းချခွင့်မရပါဘူး။မြန်မာနိုင်ငံဟာရုရှားလောင်စာစီတွေဝယ်ယူနိုင်မယ်။အာရှတိုက်ထက်ကအရေးကြီးလာတဲ့ဈေးကွက်တစ်ခုဖြစ်တယ်လို့လည်းဝါဆော့အင်စတီကျူ့မူဝါဒလေးလာရေးအဖွဲ့ကပြောပါတယ်။အိန္ဒိယနိုင်ငံနယူးဒီလီမြို့ကအမျိုးသား AIDS ထိန်းချုပ်ရေးအဖွဲ့အနာကိုယုံရှိမှခုကအားကြဆင်းမှု90ရောက် HIV ပိုးရှိသူလူအုပ်စုတစ်ခုကဆနပြနေတာတလကြောပါပြီ HIV ပိုးရှိသူတွေကြားပိုးတင်ဆေးလို့သိကြပြီးတော့မရှိမဖြစ်နေစဉ်တောင်းနေရတဲ့ ARD ထိန်းဆေးတွေနိုင်ငံတော်ပုံမှန်ရအောင်ဆောင်ရွက်ပေးဖို့အဲ့ဒီအဖွဲ့ကအခုလိုတောင်းဆိုနေတာဖြစ်ပါတယ် ဒီကနေ့မနက်အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ဂျိုနာကမ်မင်းတို့ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်တွေကတော့ line to meter 7925နဲ့ line line meter 190တို့ကနေထုတ်လွှင့်ပေးသွားအောင်ပါပါတော်တာရှင်များနဲ့ကမြန်မာပြည်သူပြည်သားအလုံးကြမှာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမနင်္ဂလာပါ
This program has come to you from the Voice of America, Washington.